Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် January လ29ရက်နေ့တနင်္ဂနွေနေ့မနက်ဖြန်အတန်လွှင့်အစီအစဉ်တွေကို American ပြည်ဆောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မြတ်တပ်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲပြောပြပေးမှာပါရုရှားရဲ့အပြင်းလက်နက်တွေကိုတုံ့ပြန်နှံ့အောင်အတွက်တာဝေးပြစ်မီဇိုင်းဒုံးကျည်တွေလိုအပ်ပါတယ်လို့ယူကရိန်းသမ္မတကပြောပါတယ်မီဇိုင်းဒုံးနဲ့စစ်ရင်တွေအ мян ရရေးအတွက်ယူကရိန်းနဲ့အနောက်နိုင်ငံတွေဆွေးနွေးနေကြပါပြီအမေရိကန်နဲ့ကနေဒါရောက်မြန်မာတွေဟာမြန်မာနေဦးတော်လှန်ရေးနှစ်နှစ်ပြည့်အတွက်ဆန္ဒပြကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါသတင်းတွေပြီးမှာတော့ရင်ပိပူချက်နဲ့အပစင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပ
ါလမ်းကြောင်းတွေမှာသစ်ကောင်စီရနေမှာခိတိချထားလို့ကျွန်တော်တို့မှာသွားရောက်ပြီးကမှကိုကြီးပန်ဖို့ကတော်တော်လေးအခက်အခဲတွေရှိခဲ့ပါတယ
်ဒါကတော့စစ်တပ်ကအာဏာသိမ်းထားတာနှစ်နှစ်တာကာလအတွင်းကြေးရတော်တော်များများမီးရှို့ခံခဲ့ရသလိုထွက်ပြေးတိတ်ရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီဖို့အခက်အခဲတွေလည်းဖြစ်ခဲ့ပါတယ်မကြာမီတင်ဆက်မဲ့ဒုအတန်အစီအစဉ်တွေမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်ထိုင်းအချင်းတောင်တွေကမြန်မာအလုပ်သမားတွေရဲ့ဆန္ဒပြပွဲအကြောင်းသတင်းပေးပို့ချက်အဲ့ဒီနောက်မှာတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ကြည့်ရှုနားတော်တာဆင်ရမှာပါအခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်ရုရှားတွေဟာစနေနေ့မနေ့ပိုင်းကဒုံးစရက်ဒေတာကConstantin Nevka မြို့မှာရှိတဲ့အရသာပြစ်မှတ်တွေကိုမီဇိုင်းဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုရှားရဲ့အားပြင်းလက်နက်တွေကိုတုံ့ပြန်နှံ့အောင်တာဝက်ပြစ်မီဇိုင်းဒုံးကျည်တွေလိုအပ်ပါတယ်လို့ယူကရိန်းသမ္မတဝလိုဒီမီယာဇယ်လန်စကီကစနေနေ့ဗီဒီယိုမင်ခွန်းမှာပြောပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဒုံးစက်ဒေသကဒီမြို့ကလူနေရပ်ကွက်တစ်ခုကိုရုရှားကဒုံးကျည်နဲ့ပစ်ခတ်ခဲ့တာကြောင့်၃ဦးနဲ့မနေ့တေဆုံးခဲ့ရတယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ဒီတိုက်ခိုက်မှုမှာဒဏ်ရာရသူက14ဦးရှိခဲ့တယ်လို့လူနေတိုက်ခန်းတွဲ၄ခုနဲ့ဟိုတယ်တစ်ခုလည်းပျက်စီးသွားခဲ့တာပါယူကရိန်းကိုရုရှားကမနစ်က February လကုန်မှာကျူးကျော်တိုက်ခိုက်ခဲ့တဲ့ကြောင့်အခုဆို17လကျော်လာပြီဖြစ်ပြီးလက်တလုံးမှာတော့နှစ်ဖက်တိုက်ပွဲအပြင်းထန်မတွေ့ရသလိုနှစ်ဖက်တိတာတဲ့အောင်မြင်မှုလည်းမတွေ့ရပါဘူးယူကရိန်းဘက်ကတော့ရုရှားတပ်တွေကလာမဲ့သတင်းဘက်တွေဒါမှမဟုတ်လရဲအတွင်းမှာပဲနောက်ထပ်ထိုးစစ်ဆင်မှုအတွက်စူးစမ်းလာနိုင်တယ်လို့ထပ်တလဲလဲသတိပေးနေပါတယ
်ရုရှားရဲ့ယူကရိန်းကျူးကျော်မှုကိုခံနေရရုရှားရဲ့ကျူးကျော်မှုကိုခံရတဲ့ယူကရိန်းကိုတာဝဲပစ်မစ်ဆိုင်းဒုံးတွေနဲ့စစ်သုံးလေယာဉ်တွေတပ်ဆင်ပေးဖို့ယူကရိန်းတာဝန်ရှိသူတွေနဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေကအ мян ဆုံးအဖြေထွက်အောင်ဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးအရာရှိကစနေနေ့ကထုတ်ပေါ်ပြောဆိုပါတယ်ယူကရိန်းကိုထောက်ခံကူညီနေတဲ့အနောက်နိုင်ငံတွေအနေနဲ့စစ်ပွဲရဲ့အခြေအနေတွေကိုသိရှိပါတယ်ဒီလအစောပိုင်းကအမေရိကန်နဲ့ဂျာမနီကပေးမယ်လို့ကတိပြုထားတဲ့တင်ကားတွေနဲ့တွဲဖက်အသုံးပြုနိုင်မဲ့လေရင်တွေလိုအပ်ပါတယ်လို့သမ္မတဇာလင်စကီရဲ့အကြံပေးကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းအမေရိကန်နဲ့ဂျာမနီကယူကရိန်းကိုခင့်မီတင်ကားတွေပေးမယ်လို့ကြေညာခဲ့ပါတယ်ဒါပေမဲ့လည်းတချို့နိုင်ငံတွေကတော့ရှေးဟိုးဆွဲအမြင်တွေရှိနေကြပြီးနိုင်ငံတကာအခင်းအကျင်းတွေပြောင်းလဲသွားမှာကိုစိုးရိမ်နေကြတယ်လို့သမ္မတဇာလင်စကီရဲ့အကြံပေးအရာရှိမီခိုင်လိုပိုဒိုက်လော့ခ်ကအင်တာနက်သတင်းဌာနတစ်ခုကိုပြောကြားခဲ့ပါတယ်ဒါပေမဲ့ဘယ်လိုနိုင်ငံတွေဆိုတာကိုတော့ထုတ်ပေါ်ပြောဆိုခဲ့ခြင်းမရှိပါဘူးအနောက်တိုင်းနိုင်ငံတွေအနေနဲ့ယူကရိန်းစစ်ပွဲမှာတိုက်ရိုက်ပါဝင်နေပြီးခိမီစစ်လက်နက်ပစ္စည်းတွေထောက်ပံ့ပြီးစစ်ပွဲကိုပိုချနေအောင်လုပ်နေတယ်လို့ရုရှားနဲ့မြောက်ကိုရီးယားကဆွဆဲထားပါတယ်ဟန်ဂေရီဝန်ကြီးချုပ်ဗီတာခ်အော်ပန်ကတော့ယူကရိန်းကိုစစ်လက်နက်ပစ္စည်းနဲ့ငွေကြေးတွေထောက်ပံ့ရင်အနောက်နိုင်ငံတွေဟာစစ်ပွဲအတွင်းတဖြည်းဖြည်းပါလာရတယ်လို့ပြီးခဲ့တဲ့တောက်ကြနေတုန်းကပြောဆိုခဲ့ပါတယ်ဟန်ဂေရီအနေနဲ့အင်ဂျင်ချင်းယူကရိန်းကိုစစ်လက်နက်ပစ္စည်းနဲ့အကူအညီတွေပေးဖို့ညှဉ်းဆန်ထားပါတယ်
ရှီရနိုင်ငံစတော့ခ်ဟ ோம் မှာပြီးခဲ့တဲ့သတင်းပတ်တည်းလက်ရဆွေရောက်နိုင်ငံရေးပါတီတစ်ခုကကိုရမ်ချန်ဆာကိုမိရှုခဲ့တာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကြုံရတဲ့အတွက်တူရကီနိုင်ငံရောက်ရှီရနိုင်ငံသားတွေလူစုလူဝေးနဲ့ဆန္ဒပြပွဲတွေကိုမသွားဖို့ရှီရနိုင်ငံသားရဲ့ဝန်ကြီးကဌာနကတရစ်စနေနေ့မှာတရစ်ပေးလိုက်ပါတယ် တူရကီရဲ့မြို့တော်အန်ကာရာကဆွီဒင်တိုင်းရုံးအပြင်ဘက်မှာရောအစ္စတန်ဘူးကဆွီဒင်ကောင်စစ်ဝင်ရောက်ရှိမှာပါလာမယ့်ရက်ပိုင်းတွင်ဆန္ဒပြမှုတွေဆက်ပြီးဖြစ်လာနိုင်တာကြောင့်သတိထားကြဖို့အခုလိုထုတ်ပြန်လိုက်တာဖြစ်ပါတယ်စတော့ခေါမ်ကတူရကီတိုင်းရုံးအပြင်ဘက်မှာဆွီဒင်လက်ရာဆွမ်းရောက်ပါတီခေါင်းဆောင်တူကကိုရန်ချမ်းစာမိတ္တူကိုမီးရှို့ခဲ့တဲ့အတွက်တူရကီမှာတမကတခြားမွတ်စလင်နိုင်ငံတွေမှာပါဆန္ဒပြမှုတွေဖြစ်ပေါ်ပြီးတော့တူရကီအစိုးရကလည်းဆွီဒင်နဲ့ဖင်လန်နိုင်ငံတွေဖင်လန်နိုင်ငံတွေနေတို့မှာမိတ်ဖွဲ့တဲ့ဝင်ဖို့ရှောက်ထားတဲ့ကိစ္စကိုဆွေးနွေးမှုရပ်ဆိုင်ထားပါတယ
်။အစ္စရေးမှာပြီးခဲ့တဲ့တောက်ကြာနေတဲ့စနေနေ့တွေတုန်းကလူ9ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တဲ့ပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်အစ္စရေးသိမ့်ပိုက်ထားတဲ့အနောက်ဘက်ကျန်းဒေသမှာလုံခြုံရေးအင်အားတွေတိုးချထားတယ်လို့အစ္စရေးစစ်ဘက်ကပြောဆိုပါတယ်။အနောက်ဘက်ကျန်းဒေသအတွင်းအစ္စရေးနဲ့ပါလက်စတိုင်းထိတိုက်တွေ့မှုတွေဖြစ်ခဲ့ပြီးအစ္စရေးတပ်တွေကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်သေနာသမား9ဦးအပါအဝင်ပါလက်စတိုင်း9ဦးသေဆုံးခဲ့ပြီးနောက်အခုလိုပြစ်ခတ်မှုတွေဖြစ်ပေါ်လာပါလာတာပါပြီးခဲ့တဲ့တောက်ကြနေတုန်းကတော့အရှေ့ဂျေရုဆလင်မှာနေထိုင်တဲ့အသက်22နှစ်အရွယ်ပါလက်စတိုင်းလူငယ်ခိုင်ရီအယ်ကမ်ကဂျေရုဆလင်စင်ဂျေဘုံဒေသမှာပြစ်ခတ်ခဲ့တဲ့အတွက်လူ9ဦးသေဆုံးခဲ့ကြောင်းအစ္စရေးရဲတွေကပြောဆိုပါတယ်ဒီပြစ်ခတ်မှုက2008ခုနှစ်နောက်ပိုင်းအဆိုးဆုံးဖြစ်ပါတယ်တနတ်သမားလူငယ်ဟာရဲတွေပြစ်ခတ်ခဲ့တဲ့အတွက်သေဆုံးခဲ့ပါတယ်တနတ်သမားရဲ့မိသားစုအပါအဝင်တန်တရားရှိသူ42ဦးကိုရဲကဖမ်းဆီးထားပါတယ်ပြီးခဲ့တဲ့စနေနေ့တုန်းကလည်းဂျေရုဆလင်အရှေ့ဘက်မှာနေထိုင်တဲ့အသက်73နှစ်အရွယ်လူငယ်ကပြစ်ခတ်ခဲ့တဲ့အတွက်လူ2ဦးဒဏ်ရာရရှိခဲ့ပါတယ
်ဗီယိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် February 10ရက်ဗုဒ္ဓဘုနေ့မှာကြောက်မယ်မြန်မာနိုင်ငံစစ်တပ်အာဏာသိမ်းတာ2နှစ်ပြည့်တဲ့နေ့မြန်မာနိုင်ငံ2နှစ်ပြည့်ကာလကိုရည်စူးပြီးအမေရိကန်နဲ့ကနေဒါရောက်မြန်မာပြည်မျိုးကြီးတချို့မှာစနေနေ့ကစုဝေးဆန္ဒပြကြပါတယ်
။ဒီခုနယူးယောက်စီးတီးမှာပေါ့လေတိုင်းစကွဲရင်ပြင်ပေါ်မှာကျွန်တော်တို့ဒီနေ့မြန်မာတော်လိုင်းလူထုတပ်ဖွဲ့2နှစ်ပြည့်ကိုကျင်းပခြင်းဖြစ်ပါတယ်။ကျွန်တော်တို့လှုပ်ဆောင်ခဲ့တာဒီစစ်အာဏာရှင်ကိုကျွန်တော်အမေ့ပြပုတ်အတွက်ဒီနှစ်ကကျွန်တော်တို့အတွက်အချိန်မြောင်းတစ်ခုဖြစ်တယ်။ဒီစစ်အာဏာရှင်တွေကိုကျွန်တော်တို့နှိကုံးချုပ်မဲ့နှစ်ဖြစ်တယ်
American နိုင်ငံ New York ဆန္ဒပြပွဲမှာမြန်မာနိုင်ငံတွင်စစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေစတင်တဲ့တန်မုံတီတောထုတ်တဲ့ပုံစံတိုင်းပြသတယ်လို့မြန်မာနိုင်ငံတွင်စစ်တပ်လူခွင့်ရဲ့ချုပ်ဖောက်မှုမှတ်တမ်းဓာတ်ပုံတွေပါခင်းကျင်းပြသတယ်လို့ New York ဆန္ဒပြမှုဦးဆောင်သူဖြစ်တဲ့ကိုနေတင်မြင့်ကပြောပါတယ် New York မြို့ New Jersey Connecticut Virginia Maryland လို့ American အရှေ့ချမ်းပြည်နယ်တွေမှာဒါမကအနောက်ချမ်း California ပြည်နယ်က San Francisco မြို့မှာလည်း American ရောက်မြန်မာတွေစုဝေးဆန္ဒပြခဲ့ကြတာပါ။ Canada နိုင်ငံ Vancouver မြို့က Jack Bull ရင်းမြန်မာလည်း Canada ရောက်မြန်မာတွေစုဝေးပြီးတော့စစ်တပ်အာဏာသိမ်းမှုမအောင်မြင်မှုနှစ်နှစ်ပြည့်အထိမ်းအမှတ်ကိုစုဝေးဆန္ဒပြခဲ့ကြပါတယ
်။ COVID တင်းကျပ်မှုတွေဖြေလျှော့ခဲ့တဲ့တရုတ်ပြည်မှာနှစ်သစ်ကူးကာလအတွင်းပြည်တွင်းခီးသွားလာမှုနှုန်းဟာပြီးခဲ့တဲ့နှစ်ကတည်းက84ရာခိုင်နှုန်းတိုးလာခဲ့တယ်လို့စနေနေ့တုန်းကတရုတ်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ဒါအပြင်နှစ်ကူးအားလည်းရကာလဖြစ်တဲ့ January 20ရက်နေ့ကနေ26ရက်နေ့အတွင်းတရုတ်အစိုးရရဲ့ကိန်းဂဏန်းတွေအရကိုဗစ်ကြောင့်သေဆုံးရသူအရေအတွက်ဟာလည်း6300အထိရောကျခဲ့တယ်လို့တရုတ်ကူးစက်ရောဂါထိန်းချုပ်ရေးဌာနကစနေနေ့တုန်းကထုတ်ပြန်ပြောဆိုပါတယ်။အားလည်းရမတိုင်မီရသက်တပတ်တွေတုန်းကသေဆုံးသူ12600ကျော်ရှိခဲ့ပါတယ်။ဒီနေ့နှစ်ကူးကာလပြည်တွင်းခရီးစဉ်ပေါင်း226တန်းရှိခဲ့တယ်လို့အစိုးရကိန်းဂဏန်းတွေကိုကိုးကားပြီးတရုတ်အစိုးရပိုင်း CCTV ကပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကခရီးစဉ်ပေါင်းတန်း130ကျော်ပဲရှိခဲ့ပါတယ်ဒါပေမဲ့လည်းကိုဗစ်မဖြစ်ခင်တုန်း2019ခုနှစ်တုန်းကတော့နှစ်သစ်ကူးကာလခရီးစဉ်ပေါင်းတန်း420ကျော်ရှိခဲ့ပါတယ်နေဆက်ဖြတ်ကျော်အဝင်ထွက်ခရီးစဉ်တွေမှာလည်းရာခိုင်နှုန်း120ကျော်တိုးလာခဲ့တယ်လို့ပြောဆိုပါတယ်နှစ်သစ်ကူးဟာတရုတ်လူမျိုးတွေအတွက်ရေးပါတဲ့အားလည်းဖြစ်ပြီးတရုတ်ပြည်တောင်ပိုင်းဆက်မှုဖွံ့ဖြိုးတဲ့မြို့ကြီးတွေမှာအလုပ်လုပ်ကင်နေသူတွေမိဘရက်ထံပြန်လာအပါအဝင်အများအပြားခရီးသွားကြပါတယ်
။အိန္ဒိယနိုင်ငံမန္တရပရဒက်စ်ပြည်နယ်မြောက်ပိုင်းကမိုရဲနာဒေသမှာစနေနေ့မနေ့ပိုင်းပုံမှန်လေ့ကျင့်တန်တန်းအတွက်မှာအိန္ဒိယလေတပ်ကဂျက်တိုက်လေနှစ်ဆင်းတိုက်မိပြီးပြတ်ကျခဲ့တယ်လို့လေတပ်အရာရှိကပြောပါတယ်။လေနှစ်ဆင်းမှာပါလာတဲ့ pilot 3ဦးတည်းကတဦးကတော့တေဆုံးခဲ့ရပြီးတော့ကျန်2ဦးကတော့ လင်းထဲကနေအန်ဒီယမရှိဘဲနဲ့ထွက်လာနိုင်ခဲ့တယ်လို့အိန္ဒိယလေတပ်ကပြောပါတယ်။လင်းနှစ်ဆင်းဝင်ပြီးတိုက်မိတဲ့အကြောင်းရင်းကိုမသိရသေးကြောင်းနဲ့စုံစမ်းစစ်ဆေးဖို့အမိန့်ထုတ်ထားတယ်လို့လည်းလေတပ်တာဝန်ရှိသူတွေကပြောပါတယ်။တိုက်မိတဲ့ရင်အမျိုးအစားကိုအိန္ဒိယလေတပ်ကထုတ်မပြောပေမဲ့ဒေသရင်းသတင်းတွေမှာတော့ဒီဂျက်တိုက်လင်းတွေဟာစုခိုတတိနဲ့မရစ်2000လို့ဖြစ်ကြောင်းဖော်ပြထားပါတယ်။မဒီယာပရိုတက်စ်ပြည်နယ်ရဲတပ်ဖွဲ့အကြီးအကဲကတော့ဒီဖြစ်ရက်အတွက်ဒေသအာဏာပိုင်တွေကကယ်ဆယ်ကူညီအကူအညီတွေလေတပ်ကိုပေးနေပါတယ်လို့ပြောပါတယ်။
ရင်းနေို့ဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွတ်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပေးပို့ချက်တပုတ်ကိုတင်ဆက်ပါအောင်မယ်ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့ရနောင်းမျိုးကလူဝင်မှုကြီးကြပ်ရေးအထောက်အထောင်မှာယာနဲ့ချီတဲ့မြန်မာနိုင်ငံသားတွေဟာလူရက်စိနေပေမဲ့နေရက်ပြန်ဖို့ကြန့်ကြာနေတာကြောင့်မြန်မာနိုင်ငံကိုအများဆုံးပြန်ပို့ဖို့အတွက်ဇန်နဝါရီလ28ရက်နေ့မနက်မှာဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဒီသတင်းကိုတော့ VO သတင်းတောက်မတ်အေးအေးမှာကပြောပြမှာပါ
မြန်မာလူသမားတွေဟာလဝကအချုပ်တော်အပေါ်ဆုံးအထက်မှာအလုံးစုယုံပြီးကျွေးကြော်တဲ့နေနဲ့အတူသူတို့ကိုအမြန်ဆုံးပြန်ဖို့အတွက်ထိုင်းမြန်မာနှစ်ဘာသာနဲ့ရေးထားတဲ့စာတမ်းတွေကိုချိတ်ဆွဲပြီးဆန္ဒပြတောင်းဆိုနေကြတာပါဒီလိုဆန္ဒပြမှုတွေလုပ်ရတာကတော့ရနောင်းလဝကအချုပ်မှာကြန့်ကြာနေတာကြောင့်ဖြစ်တယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ဟုတ်ကဲ့။သူ့လူရကြာတယ်လေ။အေးပြန်ဖို့ပြန်ဖို့ရေးကိုစီးရင်နဲ့မှမပါဘူး။အဲ့ဒီမှာခမ်းမြဆိုရင်အဲ့ဒီအခုအဆောင်40ဆောင်းကြီးမှာပြောတယ်။အဲ့ဒီမှာဆိုလို့ရှိရင်တော့သူကလူက400ဝန်းကျင်တော့ကတော့တောက်ကြမ်းမှာအဲ့လောက်ကအများကြီးရှိတာပေါ့နော်။ပြန်လာမယ်ဆိုလို့ရှိရင်အဲ့ဒီသူတို့ကိုဟလာယာယီထားဖို့ကွာရန်တင်းဝင်မဲ့နေရာတွေဒီကပြန်ဖို့ဟာတွေကသူတို့မှာဘာကျင်းရှိဖို့ရန်ပြောမှာစဉ်ဒီတော့ကဘယ်လိုပဲပို့ရင်ပို့ရင်ဘာမှဘက်ကနေခုမိကြရမှာပဲပို့လို့ရအောင်ဒီတော့ကတော့တလနှစ်ခေါက်ဖြစ်တယ်အခုနောက်ပိုင်းမှာတလတစ်ခေါက်ပဲပို့နိုင်ခိုင်တော့နှစ်ဖက်တစ်လုံးနဲ့ဆိုင်နေမှာဒါပေမဲ့ဘာပဲအချမ်းတော့ပို့ဆိုင်နေခွန်ရဲချမ်းအဲ့ဒီလက်ခံဖို့အဲ့လိုမျိုးဖြစ်နေတော့
လဝကအချုပ်ထဲမှာလနဲ့ချီပြီးနေထိုင်နေရတာနေရာထိုင်ခင်းကျင်းကျက်စွာနေထိုင်ရတာအစားအသောက်တွေမလုံလောက်တာတွေကြောင့်ဆန္ဒပြနေတာဖြစ်တယ်လို့လဲဆိုပါတယ်
။ဒီမှာဆန်းဟန်တဲ့လူတွေကသတဝိတသုတ်ထောင်တို့အထုပ်တို့ကနေပြီးတော့အတောင်းတန်းအချင်းကြပြီးတော့ပြန်ပို့လာတဲ့လူတွေကအကုန်လုံးအဲ့ဒီမှာလာပြုံနေတဲ့စိတ်လူတွေကမတော်နောက်လူတွေကအဲ့လိုကြံပိတ်လာပေါ့။ကြားရင်းနေရတယ်။နောက်ထဲမှာစေးဝါးတို့အစားတောက်တို့အဲ့ဒါတွေကဟိုခက်ခဲတာပေါ့လေ
။ဒီနောက်ဘက်ကတာဝန်ရှိတဲ့ထိုင်းအာဏာပိုင်တွေကတော့အခုဆန္ဒပြမှုကိုပြေလည်နိုင်ဖို့အတွက်ဆွေးနွေးညှိနှိုင်းနေပြီးထိုင်းဘက်ကလူရဲ့စိတ်သူတွေကိုအမြန်ပို့ဆောင်ဖို့အစဉ်အသစ်ဖြစ်နေတယ်လို့လည်းဆိုပါရယ်ပြန်ပို့နိုင်ဖို့အတွက်မြန်မာဘက်ကိုဆက်သွယ်ညှိနှိုင်းခဲ့ပေမဲ့မြန်မာဘက်ကလက်ခံဖို့အစဉ်အသစ်မဖြစ်သေးတာကြောင့်အခုလိုမျိုးဆန္ဒပြမှုတွေဖြစ်နေတယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရယ
် VOA သတင်းတော့မှအေးအေးမှပြောပြသွားတာပါခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်လက်နက်ကင်လမ်းကြောင်းပေါ်မှာရောက်နေတဲ့မြန်မာနိုင်ငံအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုဒီမိုကရေစီနိုင်ငံရေးအလေးအထအကောင်းတွေရှိလာအောင်လူ့အခွင့်အရေးနဲ့ဖက်ဒရယ်စနစ်ကိုလေးစားတန်ဖိုးထားတဲ့အဖွဲ့အစည်းတွေဖြစ်လာအောင်အခိုင်အမာမတည်ဆောက်နိုင်ဘူးဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာအခုထက်ပိုပြီးအန္တရာယ်ကြီးမားလာနိုင်တယ်လို့မြန်မာအရေးလေ့လာသူတွေကလေလာသူဦးတန်းစိုးနိုင်ကပြောဆိုပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်အတွေ့အကြုံကနေဘယ်လိုသင်ခန်းစာတွေယူနိုင်မလဲဆိုတာကိုဦးတန်းစိုးနိုင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးမေးမြန်းတင်ပြထားပါတယ်
ဒီဘတ်စီစဉ်မှာတော့ကျွန်တော်တို့တွေ့ဆုံဆွေးနွေးမယ်အကြောင်းအရာကလက်နက်ကိုင်တော်လှန်ရေးရဲ့သင်ခန်းစာများဒီစီစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ဆရာဦးသားစိုးတိုင်ဖြစ်ပါတယ်ဆရာဦးသားစိုးတိုင်ကနှစ်ပေါင်း20ကြာနိုင်ငံရေးနဲ့စစ်ရေးအတွေ့အကြုံရှိခဲ့တဲ့သူတစ်ယောက်ဖြစ်ပါတယ်အထူးသဖြင့်အာဏာရှင်စနစ်ဆန့်ကျင်ရေးမှာနှစ်ပေါင်း20ကြာလက်နက်ဆွဲကင်တိုက်ခိုက်ခဲ့တဲ့အတွေ့အကြုံနဲ့ကြီးမားတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်ဆိုတော့ဆရာဦးသားစိုးတိုင်ဗျာ
ဟုတ်ကဲ့ခင
်လက်နက်ကိုင်တော်လာရေးသင်္ကန်းစာတွေကိုပြန်လဲသုံးသပ်မယ်ဆိုတဲ့အခါမှာအစိုးရတစ်ခုနဲ့ကျွန်တော်စတင်ပါတယ်အဲ့ဒါကတော့စစ်ဆိုတာန ိုင်ငံရေးကိုစီရင်နည်းနဲ့ဆက်လက်ဆောင်ရွက်တာပဲဖြစ်တယ်ဆိုတော့လက်နက်ကိုင်ဒေါ်လာရေးရဲ့သင်ခန်းစာတွေကိုကျွန်တော်တို့ပြန်လဲပေါင်းချုပ်သုံးသပ်မယ်ဆိုလို့ရှိရင်အဲ့ဒါနဲ့မလွဲမလျှောက်တာပါလာတာကတော့နိုင်ငံရေးသင်ခန်းစာပါပဲအဲ့ဒီနိုင်ငံရေးသင်ခန်းစာကဘာပြဖြစ်မလဲဆရာ
ပြည်သူကတွေကတလျှောက်လုံးတောင်းဆိုတိုက်ပွဲဝင်ရတဲ့အဓိကအကြောင်းကတော့ဒီတတ်မတော်ပေါ့မြမတတ်မတော်ပေါ့မြမတတ်မတော်ကမြမနိုင်ငံရေးစနစ်အထက်မှာဟောကြီးစုလွှမ်းမိုးမှုကဒီအနှစ်ပေါင်းကျွန်တော်တို့60လောက်ရှိခဲ့တာဒီမိုကရေစီနဲ့ကျွန်တော်တို့ဟိုလူခွင့်ရနောက်တိုင်းရင်းသားခွင့်ရတွေအဲ့ဓာတွေအတွေ့အဲကျွန်တော်တို့ဆွေးနွေးပြောဆိုမှုတွေနော်ညှိနှိုင်းမှုတွေနိုင်ငံရေးရလုပ်ခဲ့တာအချိန်ကြီးရှိခဲ့ပါနော်သို့တော်ညာလဲနောက်ဆုံးကြလို့ရှိရင်ကျွန်တော်တို့စစ်အန္တရာယ်သိမ်းမှုတွေပဲအဆုံးသတ်ခဲ့ရတာကအချိန်ကြီးဖြစ်ပါတယ်အဲ့ဒါကြောင့်ဒီစစ်အန္တရာယ်သိမ်းမှုကိုကျွန်တော်တို့ဖြည့်ရှင်းပြနိုင်မှကျွန်တော်တို့ဟိုနိုင်ငံရေးရကျွန်တော်တို့လူလားတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီအခွင့်အရေးတွေကိုကျွန်တော်တို့တိဆောက်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ယူဆပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီနေ့ကာလမှာပြည်သူလူထုရဲ့ခုခံရေးစစ်ပွဲတွေကိုကျွန်တော်တို့တတ်မတော်နဲ့အခုရင်ဆိုင်ပြီးတက်ခိုင်နေရတဲ့အခြေအနေကိုရောက်ရှိသွားတာဖြစ်ပါတယ
်။ဟုတ်ကဲ့ဒီမှာတတ်မတော်ဟာသူ့ရဲ့နိုင်ငံရေးကိုလိုက်တာလားအတရားအဓမ္မဆော်ရက်ခဲ့တာအဲ့ဒါကလည်းတိုင်းသားလူနည်းစုတွေရဲ့အခွင့်အရေးကိုဖိနှိပ်ထားတဲ့နိုင်ငံရေးပုံစံမျိုးဖြစ်တယ်ဆိုပြီးတော့တိုင်းသားလက်နက်ကိုင်အားစုတွေကလည်းကျွန်တော်တို့ဆွဆွဲပြောဆိုကြတာလည်းရှိပါတယ်။မြန်မာကြတာလည်းရှိပါတယ်။ဒါပေမဲ့တစ်ဖက်လက်နက်ကိုင်ဒေါ်လာရေးမှာပြောကြည့်မယ်ဆိုလို့ရှိရင်လည်းမဟာမိတ်ဖွဲ့စုစည်းနိုင်မှုအနေထားကမြန်မာရဲ့အာဏာရှင်စနစ်ဆက်ကြီးရဲ့လက်နက်ကိုင်တိုက်ပွဲတမိုင်းကိုပြောကြည့်လို့ရှိရင်ဘယ်လိုသင်ခန်းစာထုတ်နိုင်ပါမလဲဆရာ
။ဟုတ်ကဲ့ဗမာလူမျိုးတွေအဓိကပါဝင်တဲ့နိုင်ငံရေးအဖွဲ့စည်းတွေပေါ့ဗျာ။ဟောကွန်မြူနစ်ပါတီတို့ဟောဒီဗမာမျိုးသားအဖွဲ့စည်းသူတို့လည်းနိုင်ငံတိုက်ပွဲတွေဆင်နွှဲလာခဲ့တာတော့ကြားပါပြီ။ဒါကြောင့်ဘာကြောင့်မအောင်မြင်လဲလို့ပြောရလို့ရှိရင်သူတို့နဲ့ဒန်းတူကြီးသူအမျိုးသားအခွင့်အရေးတွေတိုက်ပွဲဝင်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့စည်းတွေကိုစီယုံနိုင်စွာရှေ့ဆောင်နိုင်စွာမရှိတဲ့အတွက်ကျွန်တော်တို့တိုင်းပြည်ရဲ့ဒီပြည်တွင်းစစ်ဟာရည်ရှိလာပြီမဲ့အောင်မွေးမရခဲ့တာပါအဲ့ဒီအခြေအနေဟာအခု2021ခုနှစ်ရောက်တဲ့အခါမှာတော့အခြေအနေကပြောင်းမြန်ဖြစ်တော့သွားတယ်ဒီ2021မှာဖြစ်ပေါ်လာတဲ့ပြည်သူလူထုရဲ့ခုခံရေးတိုက်ပွဲဟာအစဉ်အဆက်တိုက်ပွဲဝင်လာတဲ့ EAO တွေအထူးသဖြင့် KIA တို့ KNU တို့ပေါ့ဗျာအဲ့ဒီလိုအဖွဲ့အစည်းတွေနဲ့အခုပေါင်းဆက်ပြီးတိုက်ပွဲဝင်နိုင်တဲ့အခြေအနေဖြစ်တယ်။နောက်ပြီးတော့အခုက NUG ကနေပြီးတော့ထုတ်ပြန်တဲ့ Federal Bringing ကိုလည်းတိုင်းသားလက်နက်ကိုင်အင်အားစုတွေနိုင်ငံရေးအင်အားစုတွေကထောက်ခံတယ်။ဒါကြောင့်တမိုင်းမှာမကြုံဘူးတဲ့ကျွန်တော်တို့စီးလုံးညီညွတ်မှုကိုဒီနေ့မှရရှိတယ
်။ဟုတ်နိုင်ငံရေးရတပ်ပေါင်းစုဖွဲ့ဖို့စစ်ရေးရတပ်ပေါင်းစုဖွဲ့ဖို့ဆိုရင်ဘယ်ချက်ကအဓိကကျမယ်လို့ဆရာထင်ပါလဲ
။စစ်ရေးရနော်တပ်ပေါင်းစုဖွဲ့နိုင်ဖို့လိုပါတယ်အကြောင်းလဲဆိုအနှစ်60လောက်စစ်အာဏာရှင်စနစ်အောက်မှာနော်ရပ်တည်ပြီးတော့ကျွန်တော်တို့ကလက်နက်ကင်တွန်လိုင်းရေးကိုဆင်နွှဲလာခဲ့တာဖြစ်ပါတယ်နိုင်ငံရေးရာတပ်ပေါင်းစုဆိုတာကဒါကဥပဒေတွင်တိုက်ပွဲသဏ္ဍာန်ပဲဗမာပြည်မှာဖြစ်နေတာအဲ့တော့အခုကျွန်တော်တို့မြန်လောက်ကတော့ဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့မြေမြုပ်သိမ်းချိုရေးလုပ်မယ်ဆိုလို့ရှိရင်လက်နက်ကင်တိုက်ပွဲကိုအဓိကကျွန်တော်တို့ကြောယုပ်ပြုရပါမယ်အဲ့ဒီအခါမှာလဲတန်းသားလက်နက်ကိုင်အဖွဲ့အစည်းတွေเนาะနောက်ပြီးတော့တန်းသားအခု PDF အဖွဲ့အစည်းတွေ ਨੇ မပူပေါင်းနိုင်မဲနဲ့ကျွန်တော်တို့ဒီလက်နက်ကိုင်တိုက်ပွဲကဘယ်လို့မှအောင်ပွဲမခံနိုင်ပါဘူ
းဆိုတော့ဒီစီးရဲသဘောတရားတွေမှာကြည့်လို့ရှိရင်လေပုံမှန်စစ်နဲ့ပျောက်ကြားစစ်ကိုအချိုးမီအချိန်မီတွတ်ဆက်နိုင်ဖို့အရေးကြီးတယ်ဆိုတာကိုပြသတာလည်းရှိပါတယ်ဆိုတော့ဒီနေ့အချိန်ခါမှာဆိုလို့ရှိရင်အရင်တော့တပိုင်းမှာတခါမှမကြုံခဲ့ဘူးရတဲ့เนาะဒေတာတွေမှာတောက်ကြစစ်တွေပေါ်လာခဲ့ကြတယ်ဆိုတော့ဒီပုံမှန်စစ်တဲ့တောက်ကြစစ်ရဲ့အနေထားနဲ့ပေါင်းဆက်နိုင်မှုဘာသင်ခန်းစာတွေကျွန်တော်တို့ယူနိုင်ပါမယ်ဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီပြုတ်ဒေါ်လာရေးတုန်းကလည်းအစအစကျင့်မှာတော့တောက်ကြစစ်မှာကျတော့သကလုံး16လုံးနဲ့အညီပေါ့ဗျာ ကျွန်တော်တို့ hit and run run လုပ်ကြရတာပေါ့ကျွန်တော်တို့ဒီအာဏာရနေတဲ့အစိုးရကိုပြန်ပြီးတော့တိုက်ဖို့ဆိုလို့ရှိရင်တခုအမြဲတမ်းတက်ဖွဲ့စည်းနေမယ်ဒီပျောက်ကြားတက်တွေကိုအမြဲတမ်းတက်ဖွဲ့စည်းရအောင်နောက်အမြဲတမ်းတက်ဖွဲ့စည်းတဲ့အခါမှာလဲအဓိကလိုအပ်တာပါလဲဆိုတော့လက်နဲ့ကလိုအပ်တယ်လက်နဲ့လိုအပ်တဲ့အခါကျတော့ကျွန်တော်တို့ချင်းမူရေးစင့်တီကျွန်တော်တို့ပျောက်ကြားတိုက်ပွဲကနေကျွန်တော်တို့ကူပြောင်းရမယ်ဆိုလို့ရှိရင်ရန်သူချင်းမူရေးစိတ်ဓာတ်နဲ့ချင်းမူရေးဥတီချက်ပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တက်ကိုတည်ဆောက်ဖို့ပညာပေးဖို့ကျွန်တော်တို့တိုက်ပွဲပေါ်ပြောင်းလို့ရတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့အခုထိဆက်ဆွေးနွေးခဲ့တာကိုကျွန်တော်နားလည်တော့ပြန်ချုပ်ရမယ်ဆိုလို့ရှိရင်တော့အရေးကြီးတဲ့သင်္ကန်းစားတစ်ခုရှိတယ်တစ်ခုကကြောက်ကြစစ်ကိုပုံမှန်စစ်အဖြစ်နဲ့တောင်းလဲဖို့လိုအပ်တယ်ဒုတိယတစ်ချက်ကတော့ပုံမှန်စစ်ကိုဆင်နွှဲနေကြတဲ့အများန်းတက်တွေကြားမှာစစ်ရေးရာတပ်ပေါင်းစုဖွဲ့နိုင်တယ်ဆိုတော့ဒုတိယတစ်ချက်နော်ဆိုတော့ဒီနှစ်ချက်ကိုကျွန်တော်သွားပြီးတွေ့ရပါတယ်ဒါကတော့ပြီးခဲ့တဲ့လက်နက်ကိုင်ဒေါ်လာရေးအတွေ့အကြုံတွေကလည်းဆရာကပြန်လဲထုတ်ယူဆွဲလိုက်တဲ့သင်္ကန်းစာချက်နှစ်ချက်လို့ပြောရမယ်ထင်ပါတယ
်ဟုတ်ပါတယ်ဟုတ်ပါတယ
်ဟုတ်တစ်ဖက်မှာကြာတော့လေကျွန်တော်တို့ဒီလိုနိုင်ငံရေးအစဉ်ဖြစ်နေတာတွေအကုန်လုံးကဒီမိုကရေစီကိုကူးပြောင်းရေးနဲ့ပဲဆက်ဆက်နေတယ်ဖက်ဒရယ်နိုင်ငံတစ်ခုတိုင်းသားတွေရဲ့လူနည်းစုတွေရဲ့အခွင့်အရေးတွေရရှိနိုင်မဲ့ဖက်ဒရယ်နိုင်ငံထူထောင်ရေးနဲ့လည်းဆက်ဆက်နေတာပဲဒါပေမဲ့သူတေနာတွေကိုလောက်ကြတဲ့အခါမှာလက်နက်ကိုင်နီလန်းနဲ့ဒီမိုကရေစီကိုပြောင်းလဲတာကလက်ရှိအစိုးရပြုတ်ရင်တော့ပြုတ်သွားမယ်နောက်တက်လာတဲ့အစိုးရလည်းအာဏာရှင်စံတဲ့အစိုးရတွေပဲဖြစ်တတ်တာကိုတွေ့ရပါတယ
်မှန်ပါတယ
်ဒါကတော့ကျွန်တော်တို့ဘလို့ကောက်ွယ်မလဲဘလို့ပြောင်းယူလို့ရမလဲဒါကလည်းရေးကြည့်တဲ့အချက်တစ်ချက်ထင်ပါတယ်ဆရာဘလို့ထင်ပါလဲ
ဟုတ်ကဲ့ဒါကလွန်ရေးကြည့်ပါတယ်အဲ့တော့ဒီကျွန်တော်တို့သမိုင်းတွေ့ကြုံရပြောရင်သမိုင်းကလက်နက်ကင်တော်လှန်ရေးတွေကိုထောက်ခံသလားလို့မေးလို့ရှိရင်တမိုင်းကလက်နက်ကင်ဒေါ်လာရေးတွေကိုမထောက်ခံပါဘူးဒါပေမဲ့လူလူလှုံရှားမှုနဲ့ပြောင်းလဲမှုတွေကိုကျွန်တော်တို့အပြောင်းလဲတွေဖြစ်ဖို့ဟိုလိုအပ်ပါတယ်အုပ်ဆိုးတဲ့လူစန်းစားကမတရားဖိနှိပ်တပ်ဖြတ်မှုတွေလှုပ်လာတဲ့အခါမှာကိုယ်ကလည်းလက်နက်ကင်ပြန်တိုက်တယ်အဲ့ဒီနောက်အာဏာရလာတဲ့အခါဒီလက်နက်ရဲ့အရသာကိုသိသွားတဲ့အခါကျတော့ကျွန်တော်တို့ဟိုပြန်ပြီးတော့ကိုယ်ကလည်းအာဏာရှင်ပဲအာဏာရှင်စနစ်ထက်ပြန်ရောက်သွားတာအဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမိုင်းတွေ့ကြုံပြောလို့ရှိရင်ဒေါက်တာဘမောကကျွန်တော်တို့တော်လန်ရေးပြီးကစားကျွန်တော်တို့ပေါင်းအပ်ပြီးမှပြောခဲ့မှုတဲ့စကားတစ်ခွန်းရှိပါအခုဒုတိယကမ္ဘာစစ်ကိုဖြတ်သန်းပြီးတဲ့အဲကျွန်တော်တို့လူငယ်တွေကလက်နဲ့ရဲ့အရသာကိုသိသွားပြီအဲ့တော့လက်နဲ့မကင်ရရင်မနေနိုင်ဘူးပြဿနာဖြစ်ရှင်းရင်လက်နဲ့နဲ့ပဲဖြစ်ရှင်းရင်အဲ့ဒီနိုင်ငံရေးစိတ်ဓာတ်ကြောင့်ကျွန်တော်တို့48ခုနှစ်မှာဗမာပြည်ရင်းစစ်ဖြစ်တာအဲ့ဒီစိတ်ဓာတ်ကြောင့်ပဲအဲ့တော့အဲ့ဒါကိုကာကွယ်ရမယ်နီးရတော့ဒီနေ့တိုက်ပွဲအခြေအနေရပြောလို့ရှိရင် NUG အစိုးရအနေနဲ့ကအခုက Federal Democracy ကျွန်တော်တို့နှုတ်ဆန်တန်မိုးတွေကိုသူတို့ကနေပြီးတော့ရှေ့တန်းတင်ပြီးတော့ပြောနေတာပေါ့အဲ့တော့အဲ့ဒီအခြေအနေကလည်းကျွန်တော်တို့ဘာလုပ်ရမလဲဆိုတော့တန်းသားတွေကိုဖက်ဒရယ်ပြည်ထောင်နဲ့အမျှဒီမိုကရေစီနှုံးဆန်တန်မိုးတွေကိုဆက်လက်ပြီးကျွန်တော်တို့ကင်တွယ်ဖို့အသုံးချဖို့တန်မိုးထားဖို့နော်ဒီဒီမိုကရေစီနဲ့လူခွင့်ရေးနှုံးဆန်နေတဲ့ဒါလျင်ဒီနေ့ကျွန်တော်တို့ရဲ့လက်နက်ကင်တိုက်ပွဲစစ်ရေးတိုက်ပွဲဒီနိုင်ငံရေးအောင်ပွဲကိုကူးပြောင်းနိုင်မယ်ဆိုတဲ့ကိစ္စကိုကြက်ကြက်မမပြင်းပြင်းထန်ထန်ပညာပေးဖို့လိုအပ်မယ်လို့ထင်ပါတယ်ခင
်ဗျ။ဟုတ်ကဲ့နောက်ဆုံးပြီးခွန်းလေးမေးပါစီဆရာလက်ရှိအခြေအနေမှာဆရာခုနပြောလိုပဲတမိုင်းကတိတ်ပြီးတော့မကြိုက်လာတယ်လက်နက်ကင်ကြားတယ်လမ်းကြောင်းပေါ်မြန်မာပြည်ကရောက်ပြီအဲ့တော့ပြီးရဆက်ရတာနဲ့ရတာနဲ့ဇေယိစကသဘောရတယ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံအတွေ့အကောင်းဆုံးဖြစ်ရှင်ကြီးကဘာများဖြစ်မှာလဲ
တိုင်းရင်းသားတွေအတွက်ဖက်ဒရယ်ခွင့်ရေးကိုအမတ်ခံချက်ပေးတာနဲ့အတူကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးအလေးထားကိုတပ်ဖွဲ့တွေထဲမှာကျွန်တော်တို့ ဟိုလေ့ကျင့်တိဆောက်ပေးဖို့လေအတော်လိုပါတယ်ခုနကပြောတဲ့သဘောထားတွေဒီမိုကရေစီသဘောထားတွေဖက်ဒရယ်သဘောထားတွေကိုကျွန်တော်တို့ကိုတက်ထဲမှာစိတ်ဝင်နေအောင်နော်လက်နက်ကင်အင်အားစုတွေကိုနော်လက်နက်ကင်တွေမှုအပြင်စပြီးတော့ဒီမိုကရေစီစိတ်ဓာတ်ပြီးလေ့ကျင့်ပြုစုပြောင်းထောင်ပေးဖို့အထူးလိုအပ်တယ်အဲ့ဒါမလုပ်နိုင်ရင်ကျွန်တော်တို့ဟာဒီအခုရင်ဆိုင်ရတဲ့အခြေအနေတွေပိုဆိုးရတဲ့ကံကြမ္မာတွေနဲ့ကျွန်တော်တိုင်းပြည်ရင်ဆိုင်ရနိုင်တယ်ဆိုတာကိုကျွန်တော်ကသတိပေးချင်တာပါခင
်ဟုတ်ကဲ့ဆရာဦးသားစွန်းနိုင်ကျေးဇူးများကြီးတင်ပါတယ
်ကျွန်တော်လည်းကျေးဇူးပါပဲခင်ပြောခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုမြန်မာနိုင်ငံရဲ့လက်နက်ကိုင်ဒေါ်လာရေးအတွေ့အကြုံတွေကိုပြန်လည်ပေါင်းထုတ်ပြီးသင်ခန်းစာတွေဘာတွေယူရမလဲဆိုတာကိုဆွေးနွေးတော့ခဲ့တဲ့သူကတော့နိုင်ငံရေးလေ့လာသုံးသပ်သူဆရာဦးသားစွန်းနိုင်ဖြစ်ပါတယ်ကျွန်တော်ကတော့တမောင်သားပါ
ဒီမောင်တန်းတင်ဆက်သွားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒုအတန်းအစီအစဉ်ကိုထုတ်လွှင့်ပါတော့မယ်အာနာသိမ့်ပြီးနှစ်နှစ်အတွင်းစစ်ကောင်စီရဲ့အဓိကပြစ်မှတ်ထားချိန်မုံခံရတဲ့ဒေသတွေထဲမှာမြန်မာနိုင်ငံအလဲပိုင်းစကိုင်းနဲ့မကွေးတိုင်းတွေပါဝင်နေပါတယ်ကြေးရွာတွေယာနဲ့ချီမိရှုဖြစ်စည်းခံခဲ့ကြကြပြီးထောင်နဲ့ချီအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရပါတယ်နားတော်တာဆင်နိုင်ပါခင်ဗျာ
ဘလို့ခဲစားတယ်ဆိုတော့ဆရာရဲ့ပြုတ်မပြတဲ့အောင်ခဲစား
တယ်တစားဥပ္ပိစာတွေပေါ့နော်ပြန်ဆောက်မယ်ဆောက်မယ်ပဲဆိုရင်လည်းဒီချိုခံရမလားဆိုရယ်ဆိုရင်ချင်းနဲ့တိုးတဲ့တောင်ထဲမှာပဲဆင်းပြီးလို့တဲလေးထိုးပြီးတော့လက်ရှိချင်းပြီးတော့နေနေကြရတယ
်ဒါကတော့မကွေးတိုင်းဒေသကြီးလက်ပန်းနဲ့ပစုတ်ရွာသားတွေရဲ့စိတ်မကောင်းစရာဖြစ်အမှန်အဖြစ်ပြက်တွေပါစစ်သားတွေဟာနေအိမ်တွေကိုမိရှုဖျက်ဆီးသွားလို့သူတို့မှနေစရာအိမ်ဆိုတာမရှိတော့တဲ့အပြင်တော်ရဲမှာကြောက်ကြောက်လန့်လန့်နဲ့နေထိုင်နေကြရပါတယ်။ဒီလိုအဖြစ်ပြက်တွေဟာတနိုင်ငံလုံးမှာဖြစ်နေတာမှန်ပေမဲ့စကိုင်းနဲ့မကွေးတိုင်းကစစ်ပေးရှောင်တွေကတော့အကူအညီမရသလောက်နေပါနေတဲ့ကြားမှာပဲရှင်သန်နေထိုင်ကြရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးထားပါတယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
ဆက်မပြတ်ကြလာတဲ့ကြည်စံပုံစံတွေကြမှာအမျိုးသားတွေကတက်ကြီးရွယ်ဦးတွေကိုထန်းစင်နဲ့ထန်းကလေးတွေကိုကြောဖို့ကပြေးလွှားကြရတဲ့မြင်ကွင်းဟာကဘာပြက်နေသလားထင်ရပါတယ်ဒါကမကွေးတိုင်းဒေသကြီးလက်ပန်းနဲ့ပစုတ်ရွာတိုက်ခိုက်ခံရတဲ့နေကမြင်ကွင်းကိုကိုဘိုအောင်ကမြင်သာအောင်ပုံဖော်ပြောပြခဲ့တာပါဒေသခံတွေပြောပြချက်အရတော့စစ်သားတွေကနိုဝင်ဘာ15ရက်နေ့တုန်းကလူနေအိမ်ရှိတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ပြီးအိမ်200နီးပါးကိုမီးရှို့ခဲ့ပါတယ်ဝန်နေဖို့ကောင်းတာကစစ်အာဏာသိမ်းပြီးကတည်းကစစ်ကောင်စီဟာဒီလိုမြေလံတိုက်ခိုက်တဲ့ဗျူဟာတွေကိုမြန်မာနိုင်ငံအနှံပြားမှာအမြဲလိုလိုသုံးနေခဲ့ပြီးအထူးသဖြင့်အညာဒေသကိုပို့ပြီးတိုက်ခိုက်ခံနေရတာပါဒါပေမဲ့ဖုန်းနဲ့အင်တာနက်အမြဲလိုလိုဖြတ်ခတ်နေရတဲ့မကွေးနယ်စခိုင်းမှာဘာတွေဖြစ်နေလဲဒေသခံတွေဘယ်လောက်ထိခိုက်နေပြီလဲဆိုတာအသေးစိတ်သိရဖို့ကခက်ခဲပါတယ်လက်ပန်းနဲ့ပစုတ်ရွာတိုက်ခိုက်မှုမှာလူ1500ဝန်းကျင်နေရဲဆုံးခွာခဲ့ရပါတယ်ဒေသခံအများစုကတော့အနီးအနားကတောတွေထဲကိုနေနေကြပါတယ်ဒေသခံတွေကဘယ်သူမှအိမ်မပြန်ရေးကြသေးဘူးလို့စစ်ရှောင်နေရသူတွေကိုကူညီပေးနေတဲ့ကိုဘိုအောင်ကပြောပါတယ
်ဒါဒီလုံပုံမျိုးနေလုံလာမယ်ဆိုတော့ကျွန်တော်တို့ညွန်လန်းထားယူကြပါခဲ့အဲ့ဒီတို့လေကျွန်တော်တို့ကတော့ရှစ်ဆစ်ပြီးကကျွန်မအကောင်လုံးဖြတ်တန်းနိုင်ဖို့ပြီးတော့ဒီမှာတော့ဒီသူတွေကတော့ခုဆိုလို့ရှိရင်ကျွန်တော်တို့ပညာရေးကျမ်းမာရေးအစားလို့ခက်ခက်ခဲနဲ့ဖြတ်တန်းနေရတယ
်ပဋိပက္ခရဲရောက်ခဲ့ရတဲ့လက်ပန်းနဲ့ပစုတ်ကြီးရွာဟာအရင်ကအေဂျင့်နဲ့ကြေးလက်ကရွာတွေဖြစ်ခဲ့ပါဗျ။ရွာကိုမီးရှို့ရတဲ့အကြောင်းကလည်းစောမြုံနယ်ထဲမှာတပ်စခန်းချနေတဲ့စစ်တပ်ကအသက်16နှစ်အောက်စစ်သား၄ယောက်ဟာနိုဝင်ဘာလဇန်းပိုင်းမှာထွက်ပြေးလာရတာဆက်ပါဗျ။ရွာတွေထဲကသူတို့ခိုးလာတဲ့ရွှေရုံငွေစားအချို့ကိုရောင်းချစင်မှာရွှေအတုတွေဖြစ်နေပြီးပစုတ် PDF တွေနဲ့တွေ့ကဖမ်းဆီးခံလိုက်ရပါဗျ။နိုဝင်ဘာလ၈ရက်မှာစစ်တပ်ကစစ်ကြောင်းထိုးချိန် PDF တွေရဲ့တနက်ရှိလက်ကိုသိမ်းဆီးခံခဲ့ရပြီးအဲ့ဒီတနက်တွင်နဲ့မိထားတဲ့စစ်သားလေးဦးကိုလဲလင့်မယ်လို့ PDF တွေဘက်ကကန့်လန့်မှုကို စစ်တပ်ကလက်မခံဘူးလို့ဒေသခံတွေကဆိုပါတယ်။ဖမ်းမိထားတဲ့စစ်သား၄ဦးကိုပြန်လွှတ်ပေးဖို့နဲ့ပြန်မလွှတ်ရင်ရွာကိုမီးရှို့မယ်လို့စစ်တပ်ကပြောဆိုပြီးနောက်အခုလိုရွာကိုမီးရှို့ခံရတာဖြစ်တယ်လို့သိရပါတယ်။မတ်တင်လာကပစုပ်ရွာမှာနေလာတာနှစ်30ရှိပါပြီ။မတ်တင်လာတို့လင်မယားနှစ်ယောက်ကတိတ်မကြသေးခင်နှစ်တုန်းကမှဘိုးဘွားပိုင်အိမ်ကိုကွန်ကရစ်အောက်ခံသွန်မိုးနဲ့အခိုင်အမာပြုပြင်ထားတာပါ။နိုဝင်ဘာလ15ရက်နေ့ရွာကိုပထမဆုံးလက်နက်ကြီးကျလာပြီးဖယိုဖယဲထွက်မပြေးရခင်အထီတော့အဲ့ဒီအိမ်မှာသူတို့သားသမီးနှစ်ယောက်နဲ့အတူအေးအေးချမ်းချမ်းနေခဲ့ပါတယ်။ထွက်ပြေးစဉ်မှာသူမရဲ့ခင်မုန်းသားသမီးတွေနဲ့တခွဲတပြားဖြစ်ခဲ့ပြီးတင်းရှောင်နေတဲ့နေရာရောက်မှသာပြန်ဆောင်ခဲ့ကြပါတယ်။သူမရဲ့ပြာကျနေတဲ့အိမ်လေးရှိမှာမတင်လာကတို့အတန်နဲ့စကားပြောဖြစ်ခဲ့ပါတယ်
။ဒီမှာတော့အိမ်ရောမြင်လိုက်ပြီးဆိုကြတဲ့ဒီလိုဗာပစ္စည်းမှလည်းမျိုးခင်ဘူးပစ္စည်းမှလည်းမရဘူးဆိုတော့ဒီမှာတော့ဘလို့ခံစားရလဲဆိုတော့ဆရာရဲ့ပြုတ်မပြနဲ့လောက်အောင်ခံစားရ
မြန်မာနိုင်ငံဟာဂျနီဗာကွန်ဗင်းရှင်းမှာလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။၄ချိန်မြောက်ဂျနီဗာကွန်ဗင်းရှင်း၄ရဲ့ပုံမှန်33မှာအရသားတွေဟာအကာအကွယ်ပေးရမယ့်သူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီပုံမှန်ထဲမှာဂျနီဗာကွန်ဗင်းရှင်းအရာအကာအကွယ်ပေးထားခံရသူတွေကို၎င်းတို့ကျူးလွန်ခြင်းမရှိတဲ့ပြစ်မှုတွေအတွက်နဲ့စုပေါင်းပြစ်ဒဏ်တွေကိုခံယူရန်ချင်းချောက်ခြင်းအကြမ်းဖက်ခြင်းများကိုလည်းလှုပ်ဆောင်လို့မရပါဘူး။လူရဲချင်းကိုလည်းတားမြစ်ထားပြီးလကောင်းရဲ့ပိုင်ဆိုင်မှုတွေကိုလည်းလက်တုံ့ပြန်ယူဆောင်ခြင်းလဲလောက်ခွင့်မရှိပါဘူးလို့ပါရှိပါတယ်။ဒီကွန်ဗင်းရှင်းမှာသဘောတူထားတာတွေဟာ2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့အာနာသိန်းကလေးကအချင်းချင်းချိုးဖောက်ခံခဲ့ရပြီပဲဖြစ်ပါတယ်။2022ခုနှစ်ဒီဇင်ဘာ31ရက်နေ့အထိစစ်ကောင်စီနဲ့လက်အောက်ခံအဖွဲ့အစည်းတွေရဲ့မိရှုဖြစ်စည်းမှုကြောင့်အရသာပြည်သူနေအိမ်ပေါင်း 48,463 လုံးပျက်စီးခဲ့ရတယ်လို့Data for Myanmar ရဲ့ထုတ်ပြန်ချက်အရသိရပါတယ်။မကွေးတိုင်းတစ်ခုတည်းမှာတင်အဲ့ဒီကာလတူအချိန်အတွင်းမှာနေအိမ် 8,595 လုံးဖြစ်စည်းခံခဲ့ရပြီးတိုက်ပွဲတွေကလည်းမကွေးက25မြို့နယ်လောက်မှာဖြစ်နေသေးပါ။ကပ္ပကူလာသမဂ္ဂကတော့ဒီဇင်ဘာလအစောပိုင်းအထိအဲ့ဒီဒေသကလူပေါင်း 13,800 ကျော်နေရဲစွန့်ခွာတင်းရှောင်နေရတယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီတင်းရှောင်နေရသူတွေက 1,500 လောက်ဟာလက်ပန်းနဲ့ပစုပ်ရွာသားတွေဖြစ်ပါတယ်။စစ်ရှောင်တချို့ကနွားလဲတွေပေါ်မှာတချို့ကမူးကသာဒါမှမဟုတ်တစ်ကိုင်းတွေနဲ့ဖြစ်တယ်လို့ဆောက်ထားတဲ့နေရာတွေယာယီတဲတွေမှာနေနေကြရတာပါအခုအညီအနှဲငယ်နဲ့အဲ့ဒီလိုမျိုးတောထဲမှာနေထိုင်ရတာနှစ်လလောက်ကြာနေပြီဖြစ်ပါတယ်သူတို့တွေအတွက်ဆန်စီအဝတ်အထည်နဲ့အစည်းအဝါတွေလိုအပ်နေတယ်လို့ကိုဘူအောင်ကပြောပါတယ်လူအနည်းစုပဲဆောင်ယူလာနိုင်လို့အသက်ကြီးပိုင်းတချို့ဟာယာတိဥဒုအေးတဲ့ကြောင့်ဖြားနာနေကြပါတယ်ကိုနေသူကစစ်ရှောင်တွေရဲ့ကျမ်းမာရေးလိုအပ်ချက်ကိုတက်နိုင်တဲ့လောက်စူးစမ်းကူတာပေးနေတဲ့ဆရာဝန်တဦးဖြစ်ပါတယ်။ကျင်းအိမ်သားကိုသာသုံးနေရတာမို့တကူရည်တန်ရှင်းရင်းနဲ့ပတ်သက်တဲ့ကျမ်းမာရေးပြဿနာတွေရှိတယ်လို့သူကပြောပါတယ်။ဒါအပြင်စစ်ရှောင်တွေမှာစီးကျိုး၊သွေးတိုးနဲ့နှလုံးယောဂါလိုနာတာရှည်ယောဂါတွေခံစားနေရသူတွေရှိပြီးအဲ့ဒီအတွက်ဆေးရဖို့ခက်ခဲနေတယ်လို့ဆိုပါတယ်။
ဟိုတကွဲတပြားတွေဖြစ်ကုန်တယ်အဲဒီမှာနောက်ဆက်တွဲအနေနဲ့ကျွန်တော်တို့ကလေးတွေပြင်ဆင်ကြနိုင်မှုခင်ခဲတွေဖြစ်လာတယ်။ဟိုစေဝါဆောင်ရှောက်မှုပေးဖို့အတွက်ပြန်ကျင်းနေတဲ့အတွက်ကျွန်တော်တို့မှာကျန်းမာရေးဝန်ထမ်းလုံးလုံးမရှိတဲ့အတွက်အားလုံးကိုလွှမ်းခြုံအောင်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအဲဒီအနေထားရှိတယ်။ပြီးတော့ကျွန်တော်တို့ဒီအဆောက်အဦကိစ္စတွေပေါ့နော်။ပြန်ဆောက်မယ်ဆောက်နေမယ်ဆိုရင်လည်းတိကျခိုင်းရမလားဆိုရယ်စိုးရင်ချင်းနဲ့တိုးတဲ့တောင်ထဲမှာပဲဆင်ပြီးလို့တဲလေးထိုးပြီးတော့လက်ရှိအချိန်ထိတော့နေနေကြရတယ
်။စစ်ရှောင်တွေအတွက်အထောက်ပံ့တွေကိုလည်းဘယ်သူမှလာယူလို့မရအောင်စစ်သားတွေကတားဆီးတာရှိတယ်လို့မကွေးမြစ်တာတော်ဝင်အတန်အတိတ်စစ်ရှောင်ကူညီရေးအဖွဲ့ဥက္ကဋ္ဌဦးအေးနောင်ကပြောပါတယ
်။ပေါ့မြူနယ်ကြတော့ကျွန်တော်တို့ပွားရောက်ကူညီဖို့ဆိုတာလေးတွေကတော်တော်လေးအခက်အခဲရှိတယ်။လမ်းကြောတွေမှာသူတို့ကစစ်ကောင်စီရနေမှာဂိတ်တွေချအစအစအရာရာကိုကျွန်တော်တို့လူသူတွေရဲ့အသုံးအဖော်တွေပါဟိုအဟန့်အတားတွေအတားအဆီးတွေဖြစ်နေတဲ့အတွက်ဂိတ်တွေချထားလို့ကျွန်တော်တို့မှာပွားရောက်ပြီးကမှကူညီပံ့ပိုးဖို့ကတော်တော်လေးအခက်အခဲရှိခဲ့ပါတယ်။အဲပေါ့မြုံနယ်မှာဖြစ်တယ်လို့ပဲဟိုကမြိုင်ဘက်မှာလည်းအခုလိုပဲတော်တော်လေးဖြစ်ပါတယ်။ဒါပြီးရင်ကျွန်တော်တို့ဟိုကစစ်တုပ်ပြာဘက်တွေအဲအဲ့ဘက်တွေမှာလည်းဖြစ်တယ်ဆရာကြီး။အဲမကွေးတိုင်းနယ်မှာတော့သွားရောက်ပြီးကမှဆန်းစီစာတိုင်းရင်သွားရောက်လူတန်းမှုမလွယ်ကူတဲ့အတွက်သူတို့ဟာသူတို့အလိုလျောက်ဝယ်ယူစားသုံးနိုင်ရန်အတွက်ကိုကျွန်တော်ဇေယျနေမှာငွေနဲ့ပဲကူညီပေးရတာများပါတယ်ဆရာ
။အင်တာနက်ဖြတ်တောက်တာဖုန်းလိုက်ပြတ်တောက်တာတွေလှုပ်လာမှာကိုလေဒေသခံတွေကစိုးရိမ်နေကြပါတယ်စစ်တပ်ရဲ့ရန်တမ်းပစ်ခတ်မှုတွေကြောင့်ဒေသရင်းကလျှက်စစ်တာဝါတိုင်းတချို့လက်နက်ကြီးထိမှန်က ရွာတွေလည်းလျှက်စင်ပြီးပြတ်တောက်နေပြီးတရွာနဲ့တရွာသွားလာဖို့ခက်ခဲကုန်ပါလေ။ဆရာနာသိမ့်ပြီးနောက်ပိုင်းဒီဇင်ဘာလအစောပိုင်းအထိမြန်မာနိုင်ငံပေါင်းလူပေါင်း 1,300,000 ဟာစစ်ရှောင်နေရတယ်လို့ကမ္ဘာကုလသမဂ္ဂကခန့်မှန်းထားပါလေ။စစ်ရှောင်နေရသူတွေအားလုံးဟာအခက်အခဲတွေကြားနေထိုင်နေရပြီးဘယ်အချိန်မှအဆင်ပြေလာမယ်ဆိုတာလည်းမသိရပါဘူး။နေဆက်ဒေသတွေမှာတော့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုပိုလက်လန်းမိကြပေမဲ့မကွေးနယ်စကိုင်းမှာတော့အကူအညီရတယ်ဆိုုံတော့ပဲရှိနေတာပါ။မတင်လာတဲ့သူမမိသားစုလိုစစ်ရှောင်နေမှာတော့ပြစ်ဆုတ်ပံကလည်းမရေရာသလိုအနာကလည်းမတည်ကြတော့ပါဘူး။တိုက်ပွဲတွေကြောင့်သူတို့အိမ်ကိုပြန်ရမှကြောက်နေတယ်ဆိုပေမဲ့လည်းသူတို့မှပြန်စရာအိမ်ရဲလို့မရှိတော့ပါဘူး။
ခုနဲ့ချိန်ကကြတော့ကျမတို့တို့ကစောက်ဝင်နေရအရင်ခေခဲ့ပါရဲ့ဆရာပြီးလို့ရှိရင်လည်းအိမ်နေပြန်ဖို့ပါလေဘလို့နည်းနဲ့မှမဖြစ်နိုင်သေးပါဘူးပြီးလို့ရှိရင်ကျမတို့ဖေကစစ်ကြောင်းမီကခဏလမနစ်ခါလားဆိုတာမသေးချောက်ဆရာရဲ့အဲ့ဒါမကြောက်အောင်ဟိုလေရွာရဲကကျန်တဲ့အိမ်မီကဆိုလို့ရှိရင်လည်းတော်ရဲမှရှိဆောင်ရစခန်းလေးပဲစောက်ပြီးနေနေရပါသေးတယ်ဆရာရွာရဲကဘူးမှမပြန်ရဲကြသေးတဲ့အဆင်မှ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တနင်္ဂနွေနေ့မနက်ဖြန်အတန်လွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်
။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာ
မှသိနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီဝါရေးလူမှုရေးအခြေအနေတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့တုံ့ပြန်မှုစတဲ့ကဏ္ဍအလိုက်အထူးစီစဉ်တွေကိုဇန်နဝါရီလ29ရက်နေ့ကနေဖေဖော်ဝါရီလ6ရက်နေ့အထိတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေတာပါအခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာစီရေးဟာရွေးချယ်ရမယ့်နိလန်တစ်ခုမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကတော့ဂျပန်ဟာစီရေးကိုအဓိကထားတည်ဆောက်သွားမယ်လို့ပြောဆိုပါတယ်။ဖိလစ်ပိုင်သမ္မတမာကိုစ်ကတော့တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စတွေဖြစ်ရှင်းဆောင်ရွက်ဖို့တရုတ်နဲ့ဆွေးနွေးလိုတယ်လို့တောင်းဆိုလိုက်ပါတယ်။ဆားတဲ့အကြောင်းအရာတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်လက်ပြီးတင်ပြသွားပါမယ်
။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကတရုတ်နဲ့ပြဿနာဖြေရှင်းရမှာစီရေးနီလန်းဟာရွေးချယ်စရာနီလန်းမဟုတ်ဘူးလို့ဇန်နဝါရီလ24ရက်နေ့ကပိုယန်မင်းကြီးဖရန်စစ်ထံကိုစာရေးသားရမှာပြောဆိုခဲ့ပါတယ်။ကိုပိုင်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ရဲ့အကျုပ်အချာနဲ့ဒီမိုကရေစီကိုလေးစားမှုအပေါ်မူတည်ပြီးအပြုသဘောဆောင်ဆက်ဆံသွားမှာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ပုန်ယဟန်မင်းကြီးရဲ့ဗာတီကန်ကျောင်းတော်အစိုးရဟာဥရောပမှာထိုင်ဝမ်နဲ့တန်တမာရေးအရာဆက်ဆံဖို့နောက်ဆုံးကြံရှိနေတဲ့အစိုးရဖြစ်ပါတယ်။ဗာတီကန်ကျောင်းတော်အနေနဲ့တရုတ်နဲ့ဆက်ဆံရေးတိုးမြှင့်ဖို့ကြိုးပမ်းနေတဲ့အပေါ်ထိုင်ဝမ်ခေါင်းဆောင်တွေအနေနဲ့စိတ်မသက်မသာဖြစ်နေပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇန်နဝါရီလ20ရက်နေ့တရုတ်နှစ်သက်ကူအကျိုးမိန်ကွန်းမှာတော့တရုတ်ရဲ့ချင်းချောက်မှုရန်ကိုတီကြီးခိုင်မာစွာကုကံကာကွယ်သွားမယ်လို့ထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ
်။大家好，今天是小年夜，我要向所有的国人同胞。
တရုတ်စစ်တပ်ကစစ်တမ်းပေါ်တွေတိုက်လေရင်တွေနဲ့မကြာခဏထိုင်ဝမ်ကိုချင်းချောက်နှောက်ယှက်ပါတယ်။ဒါနဲ့မကပါဘူး။ထိုင်ဝမ်ရေလက်ကြားနဲ့ထိုင်ဝမ်ကျွန်းပတ်ပတ်လည်မှာစစ်ရေးလေ့ကျင့်တာတွေလည်းလုပ်ခဲ့ပါတယ်။ဒါပေမဲ့ထိုင်ဝမ်အစုအအနေနဲ့ထိုင်ဝမ်ရေလက်ကြားနဲ့ဒေသရင်းငင်းချင်းရင်းနဲ့တည်ငင်ရေးကိုအခိုင်အမာကာကွယ်ဆောင်ရှောက်သွားမှာပါ
။ဒါအပြင်ထိုင်ဝမ်စစ်တပ်ကိုလည်းကျေးဇူးတင်ကြောင်းကြီးကျူးပြောကြားခဲ့ပါတယ်။ထိုင်ဝမ်စစ်တပ်ဟာထိုင်ဝမ်ကိုကာကွယ်ဖို့တစ္ဆာရှိစွာအသင့်နေရာယူထားပါတယ်လို့လည်းထိုင်ဝမ်သမ္မတကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ25ရက်နေ့ဗုဒ္ဓဟူးနေ့မှာပဲတရုတ်စစ်တပ်ကစစ်တင်းဘော3000နဲ့တိုက်လေရင်တွေ Taiwan ji pai ne ne li pai ne the ko win yauk khe de lo Taiwan ka kwe yi win ji thana ga thauk pyan khe ba de Taiwan go tiyauk pai ne ne mye lo tiyauk ga chin ya tha bi lo a yin in a thau me lo le tiyauk community aso ya ga tadi pe tha ba de da ba me le tiyauk tamara shi chin phin ha Taiwan go si ye a ya win yauk ma tai law phu lo thong da da de le shi ba de a khu lo a chain ma be Japan win ji chou Fumio Kishida ga do Japan sitat ko in a phit tin ti saut twa me lo January la 23 ya ni tanin la ni ma Japan lut daw ma pyo cha ke bare
mazu yusen sareru beki wa sekkyokutek na gaiko
Japan nengen ha dutiya gaba sit pi naw pain asowa song lon nyoe yi san ya a chi ni tiyak ko yin san ni ya bare de ke le twi ma a ye chong la ke yin pi du ri ye atet o yin ko ka kwe nai ma la so da me gun thauk sia phit la bare da jao ကာကွယ်ရေးတပ်ဖွဲ့တွေကိုအင်အားတိုးမြှင့်ဖို့လုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ကိုချမှတ်ခဲ့ပါတယ
်။လက်ရှိဂျပန်မှာတပ်ဆင်ထားတဲ့မစ်ဆိုင်ခုခံကာကွယ်ရေးစနစ်တွေဟာတရုတ်နဲ့မြောက်ကိုရီးယားကလက်နက်တွေအစင်းမြင့်တပ်ဆင်နေတာကိုခုခံကာကွယ်ဖို့မလုံလောက်ဘူးလို့ဂျပန်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့ January 16ရက်နေ့တုန်းကတော့ဂျပန်ဟာပထမဆုံးအကြိမ်ဂျပန်လီပိုင်နဲ့အတွင်းအိန္ဒိယနဲ့တွဲပြီးကျဲတိုက်လေရင်တွေပူတွဲလေးကျင်ခဲ့ပါတယ်ဇန်နဝါရီလ26ရက်နေ့ကြာတာပရင်းနေ့မှာတော့မြောက်ကိုရီးယားကိုစောင့်ကြည့်ဖို့ဆက်တလိုက်ဂျူဒူတလုံးကိုဂျပန်ကလွှတ်တင်ခဲ့ပါတယ်တန်တမန်ဆက်ဆံရေးအရာတိတိယောက်ယောက်ဖြည့်ရှင်းဆောင်ရွက်တဲ့ဒီလမ်းကိုဦးစားပေးလှုပ်ဆောင်သွားပါမယ်ဒါပေမဲ့ဒီလိုလှုပ်ဆောင်တာကိုကြောတော့နောက်ခံပေးဖို့ကာကွယ်ရေးစွမ်းရည်ကိုလည်းမြင့်တင်ရပါမယ်လို့ဂျပန်ဝန်ကြီးချုပ်ကတနင်္လာနေ့တုန်းကလွှတ်တော်မှာပြောကြားခဲ့ပါတယ်အချိန်ထဲမှာပဲတောင်တရုတ်ပင်လယ်ပြင်ပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်ပြီးနှစ်နိုင်ငံအဆင့်မြင့်တာဝန်ရှိသူတွေတိုက်ရိုက်ဆွေးနွေးဖို့ January 24ရက်နေ့အင်္ဂါနေ့မှာဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာကတရုတ်ကိုတောင်းဆိုလိုက်ပါတယ်။နှစ်နိုင်ငံအခုလိုဆွေးနွေးဖို့ကိစ္စကိုပြီးခဲ့တဲ့ January 3ရက်ကနေ5ရက်နေ့အထိသမ္မတမာကိုစ်အနေနဲ့တရုတ်ပြည်ကိုတွားရောက်စဉ်သမ္မတရှီချင်းဖြင့်တဲ့သဘောတူခဲ့တယ်လို့ဖိလစ်ပိုင် TV နဲ့မင်းမြန်ကမ်းမှာပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ပိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးနောက်ထပ်ဖြစ်ပေါ်လာတဲ့ပြဿနာအသစ်တွေအတွေ့နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေအကြားဆွေးနွေးဖြစ်ရှင်းဖို့သမ္မတမာကိုစ်ကတောင်းဆိုတာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတမာကိုစ်တရုတ်ပြည်ကပြန်လာပြီးမကြာသေးမီ January 9ရက်နေ့ကဖိလစ်ပိုင်ကသူ့ပိုင်နဲ့လို့သတ်မှတ်ထားတဲ့ရန်ကင်ရှိုးကျွန်းအနီးရေပိုင်နဲ့မှာငါးဖမ်းနေတဲ့ဖိလစ်ပိုင်ငါးဖမ်းလေတွေကိုတရုတ်ကမ်းခြေဆောင်တပ်တင်ဘောတွေကလာရောက်မောင်းထုတ်ခဲ့ပါတယ်။ရန်ကင်ရှိုးကျွန်းဟာဖိလစ်ပိုင်ပလဝန်ကျွန်းကနေမိုင်200လောက်သာဝေးပြီးတရုတ်ကမ်းခြေကနေမိုင်1000လောက်ဝေးပါတယ်။ဒါပေမဲ့တရုတ်ကဒီကျွန်းနေနဲ့ရေပိုင်နဲ့ကိုသူ့ပိုင်နဲ့လို့ကြေညာထားပါတယ်။ဖိလစ်ပိုင်နဲ့ရေပိုင်နဲ့ကိစ္စမှာတရုတ်ရဲ့ပြောဆိုချက်ကို2016ခုနှစ်ကကုလသမဂ္ဂကလက်မခံပဲဖိလစ်ပိုင်ရဲ့ပြောဆိုချက်ကိုလက်ခံခဲ့ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုတရုတ်ကလက်မခံပါဘူး။တောင်တရုတ်ပင်လယ်ပြင်အတွင်း90ရာခိုင်နှုန်းလောက်ကိုတရုတ်ကတူပိုင်အဖြစ်ကြွေးကြော်နေတာပါ။ဒါကြောင့်အခုလိုအငင်းပွားမှုတွေဖြစ်တဲ့အချိန်မှာဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာကတရုတ်နဲ့နိုင်ငံသားရေးဝန်ကြီးလိုအဆင့်မြင့်တာဝန်ရှိသူတွေတိုက်ရိုက်ဆွေးနွေးဖို့တောင်းဆိုလိုက်တာဖြစ်တဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပါောင်းမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံနဲ့တရုတ်ကုန်သွယ်ရေးလမ်းကြောင်းမှာတရုတ်ကကိုဗစ်ကန့်သတ်ချက်တွေဖြေလျှော့ပေးလို့နေဆက်ကိတ်တွေပြန်ဖွင့်ပြီးဆိုပေမဲ့လူလဲအဝင်အထွက်လုပ်လို့မရသေးသလိုကုန်ကားကြီးတွေလည်းဖြတ်တန်းခွင့်မရရှိသေးပါဘူးအဲ့ဒီနောက်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်အကျဘာတွေဖြစ်သွားခဲ့ပါသလဲလေယာစီးပွားသတင်းများကိုစုစည်းပြီး Farmer Time Media ကတင်ဆက်ပေးထားပါတယ်
လေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကိုမောင်နဲ့အတူကျမနန်းလောင်လျမ်းတို့ကတင်ဆက်ပေးသွားပါမယ်ရှင်
။ဒီရက်ပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတော့တီးနှံပေါ်ချိန်မှာခိုင်မာတဲ့ဈေးကွက်ရရှိနိုင်မှုအတွက်ကုမ္ပဏီတွေနဲ့ကျိုးတူစိုက်ပျိုးရေးစနစ်တွေဖော်ဆောင်မှုတောင်းသူတွေကလိုလားနေကြပါတယ်။ စီတွက်တည်နေနေကိုစိုက်ပျိုးရေးကုမ္ပဏီတွေလုပ်ငန်းရှင်တွေနဲ့ပူးပေါင်းလုပ်ကိုင်ပြီးအကျိုးတူလေယာစိုက်ပျိုးရေး contract farming စနစ်နဲ့ပူးပေါင်းစိုက်ပျိုးလုပ်တယ်လို့တောင်သူတွေကပြောပါတယ်။ကုမ္ပဏီတွေနဲ့ချိတ်ဆက်နိုင်မှုအဆက်အသွယ်မရှိတာအပါအဝင်စီထုတ်လုပ်နိုင်မှုအထိအရင်းနှီးငွေကြေးထပ်မထည့်နိုင်တဲ့အတွက်ကုန်ချမ်းအနေနဲ့သာရောင်းချနေရတယ်လို့မကွေးတိုင်းဒေသကြီးတွင်ကနေချာတည်နေစိုက်ပျိုးသူဦးမျိုးမင်းသိန်းကပြောပါတယ်။စီတွက်တည်နေဖြစ်တဲ့နေချာပဲနှမ်းစတဲ့စီတွက်တည်နေစိုက်ပျိုးတောင်သူတွေအနေနဲ့တိနပ်ပေါ်ချိန်မှာခိုင်မာတဲ့ဈေးကွက်ရရှိရေးအတွက်အကျိုးတူလှုပ်ဆောင်မဲ့ကုမ္ပဏီတွေလိုအပ်နေတာပါကုမ္ပဏီတွေနဲ့အကျိုးတူလှုပ်ဆောင်တာကစိုက်ပျိုးရသည်မှာလိုအပ်တဲ့သွင်းအားစုတွေကိုကုမ္ပဏီဘက်ကကြိုထုတ်ပေးသလိုရိတ်သိမ်းချိန်မှာလည်းကြိုတင်သတ်မှတ်ဈေးအတိုင်းပေးဝယ်တာဖြစ်လို့ဈေးကွက်ခိုင်မာတယ်လို့နေပြည်တော်တက္ကသိုလ်နယ်ကနေချာတိနပ်စီးပွားပြစ်စိုက်ပျိုးသူဦးမောင်ထိုင်ကဆိုပါတယ်တောင်သူနဲ့ကုမ္ပဏီတွေစာချုပ်စနစ်ကွန်ထရက်ဖန်မီပူးပေါင်းစိုက်ပျိုးရေးကိုမြန်မာနိုင်ငံမှာလွန်ခဲ့တဲ့9နှစ်ခန့်ကမှတွင်တွင်ကျကျလှုပ်ဆောင်ခဲ့တာပါ
ပြည်ခရိုင်တွေကမပယ်ဆိုင်ခင်းနေရင်ဖြူပိုးကြပြီးအဝါဖောက်ကုန်လို့အခင်းလိုက်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်။ဘကိုးတိုင်းဒေသကြီးပြည်ခရိုင်တွေကမပယ်ဆိုင်ခင်းတွေမှာရင်ဖြူပိုးတွေကြားရောက်နေတဲ့အတွက်ဆိုင်ခင်းတစ်ခုလုံးအဝါရောင်အဖြစ်အယောင်ပြောင်းပြီးပျက်စီးမှုတွေဖြစ်ပေါ်နေရလို့ဒေသခံတောင်သူတွေကဆိုပါတယ်။မပယ်ဆိုင်ခင်းတွေမှာပိုးကျနေပေမဲ့ပိုးသက်စေးဈေးနှုန်းကမြင့်မားနေတဲ့အတွက်ဆေးပြတ်မှုမတက်နိုင်တဲ့အခြေအနေတွေနဲ့ရိဆိုင်နေရတယ်လို့ပြည်ခရိုင်မြို့နယ်တွေကမပယ်ဆိုင်တောင်သူဦးစော်လွင်ကပြောပါတယ်။လက်ရှိပြည်ခရိုင်အတွင်းကဆိုင်ခင်းတွေမှာရွက်ဖောက်ပိုးအမြင့်ချောက်ပိုးဖားဥမှုပိုးနဲ့ရင်ဖြူမှုပိုးတွေပြန့်နှံ့နေတာပါ။ပြည်ခရိုင်အတွင်းမှာပိုးကျရောက်မှုကအဆိုးဝါးဆုံးအခြေအနေဖြစ်တာကြောင့်ဒီနှစ်မှာမပယ်အထွက်နှုန်းရော့ကျနိုင်တယ်လို့တောင်သူတွေကဆိုပါတယ်။မပဲဆိုင်ခင်းတွေပိုးကျရောက်လို့အပင်ပေါက်နှုံးနေသလိုအတီးတီးနှုံးနေပေမဲ့ပဲနှုတ်ပဲချွေလိုအားကနှုံးထားတွေကတော့မပဲတအေကကိုအ ਨੇ ဆုံးကြက်တသိန်းနှုံးခန့်ကုန်ကြနိုင်ပြီးမပဲတအေကကိုစိုက်ပျိုးစရိတ်အနေနဲ့ကြက်2သိန်း8000ဝန်းကျင်ကုန်ကြစရိတ်ရှိတယ်လို့ပြည်မြို့တွေကမပဲဆိုင်တောင်သူဦးဝင်းခိုင်ကပြောပါတယ်လက်ရှိပြည်ခရိုင်အတွင်းမှာအစောစိုက်ပျိုးခဲ့တဲ့မပဲဆိုင်ခင်တချို့ကတော့စရိတ်သိမ်းနေပြီးယခုအပတ်အတွင်းပြည်မြို့နယ်ဈေးကွက်မှာမပဲတင်းကို9400ကျပ်ပေါက်ဈေးရှိနေပါတယ်
။တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ပေမဲ့ကုန်သွယ်မှုကထူးထူးခြားခြားပြောင်းလဲတိုးတက်လာမှုမရှိသေးပါဘူး။တရုတ်မြန်မာနယ်စပ်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပြန်ဖွင့်ပေးလိုက်ပေမဲ့လူဝင်ထွက်မရသလိုကုန်ကားကြီးတွေလည်းဝင်ထွက်ခွင့်မရသေးဘူးလို့နေဆက်ကုန်သည်တွေကပြောပါတယ်။ဒါကြောင့်ကုန်သွယ်ရေးအခြေအနေကထူးထူးခြားခြားပြောင်းလဲမှုမျိုးမရှိသေးဘူးလို့လုံးကြုံရင်းရအမည်မဖော်လို့ရဲ့မူဆယ်ကုံစီတိုင်းတာဝန်ရှိသူတို့ကပြောပါတယ
်လောကကဒီလိုလေဘာဖြစ်တာဆိုတော့ဒီလိုမျိုးလိုလာပြီးကျောင်းဆက်အထက်နိုင်ငံမှာပုံစံဒီမှာအများကြီးရှိတယ်အထက်နိုင်ငံရွှေလူမျိုးမှာဒါကြောင့်လူတော့ဝယ်ဆော့လုပ်လို့မရဘူးဝယ်တော့ဘာမှအခုကိစ္စတွေဆိုတာလေဟိုဒီလိုမျိုးလည်းမရဘူးကားကြီးတက်ကုန်လို့တရားလေးရကျတော့တကယ်တော့ဖူးဆိုင်ကားကြီးမဖြစ်ပေါ်လာတယ်ဒီနေ့ကလည်းမတော်တော်လေးလာတယ်နော်
တရုတ်မြန်မာနေဆက်ကုံသွဲရေးဂိတ်တွေကမန်ဝိုင်းဂိတ်နဲ့ဆင်ပြူဂိတ်တစ်ခုမှာခွင့်ပြုကုန်ပစ္စည်းတွေကို6ဘင်းကားနဲ့ဖြတ်သန်းခွင့်ရပေမဲ့7ဘင်းကား12ဘင်းကားတွေကိုတော့ဖြတ်သန်းခွင့်မပြုသေးပါဘူး။ကျင်းစန်းကျော်ဂိတ်ကတော့အခုလဇန်နဝါရီလ15ရက်နေ့ကစလို့အစားတို့ရင်ပေါင်းရှန်တိတ်စနစ်ကိုဖြတ်သိမ်းပေးလိုက်တယ်လို့ကုန်ကားကြီးတွေကလည်းဝင်ထွက်ခွင့်ပေးထားပါဗျ။အခုလည
်းလည်းဇန်နဝါရီ16ရက်ကနေဒီလိုရှိတာဒီလိုဒီကိုတော့ကျန်တယ်ဒီလိုဒီကိုလုပ်တော့အားလုံးအကောင့်ကိုကြည့်တာပိတ်ထားတယ်။ဘာလို့လဲပိတ်တယ်။ဘာလို့လဲဆိုတော့အများကြီးလုပ်တဲ့လူများကဓာတ်ရည်တွေဆိုင်ရတာရဲ့အတွက်ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲဆိုတော့ဒီကဘာလို့လဲ
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးခိတ်တွေကို2022ခုနှစ်ဒီဇင်ဘာလ9ရက်နေ့ကပြန်လည်ဖွင့်လှစ်ပေးလိုက်တာဖြစ်ပါတယ်
ခုဆက်ပြီးဇန်နဝါရီလ18ရက်နေ့ကနေ25ရက်နေ့ထိဈေးကွက်အတွင်းအတက်အကျအနိုင်မြင့်ဖြစ်သွားတဲ့လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြချင်ပါတယ်။မပယ်ကတော့ဒီတစ်ပတ်မှာဈေးပြောင်းမြင့်တက်လာခဲ့ပါတယ်။အိန္ဒိယနိုင်ငံကပြည်ပကနေမပယ်တန်ချိန်4သိန်းခန့်ကိုပေါက်ဈေးအတိုင်းဝယ်ယူမယ်လို့ဆွေးနွေးမှုတွေပြုလုပ်ခဲ့ပြီးနောက်ပိုင်းဈေးတွေမြင့်တက်လာတာဖြစ်တယ်လို့ပဲအစ်စ်တွေဈေးကွက်ထဲဇက်တိုက်အဝေရှိနေပြီးအဝေတက်နေတာလည်းဖြစ်ပါတယ်။မပယ်ကတော့နေ့စဉ်နဲ့အများငွေလဲလှယ်နှုန်းဈေးနဲ့အိန္ဒိယအဝယ်ပေါ်မူတည်ပြီးဈေးအတက်အကျပြောင်းလဲနေတာဖြစ်လို့ရေရှည်ဈေးကွက်ကတော့ခက်မှန်းရခက်တယ်လို့ပဲကုန်တဲ့အများစုကဆိုပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာမပယ် FHRC ကတတန်ကို16သိန်း900ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်းလိုက်ရင်တတန်ကို3000ကျော်ဈေးမြင့်တက်လာခဲ့ပါတယ်။မပယ် FHRC ကတော့တတန်ကို19သိန်း2000ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့အပတ်နဲ့နှိုင်းရှင်းလိုက်ရင်တော့တတန်ကို2000ခွဲကျော်ဈေးမြင့်တက်လာပါတယ်။ မပေရောကတော့တပိတ်သားကို2800ကနေ2820ပေါက်ဈေးရှိနေပြီးတပိတ်သားကို60ကျပ်ဈေးမြင့်တက်လာပါတယ်
။ကျပ်တို့မျိုးရှမ်းကတော့ဈေးတွေဇက်တိုက်မြင့်တက်နေပါတယ်။အဝင်ကလည်းရန်ကုန်ဈေးကွက်ကိုပိတ်သားချင်း1000နီးပါးသာအဝင်ရှိနေတယ်လို့သိရပါတယ်။ဈေးတွေမြင့်တက်နေပြီးအဝယ်လည်းခက်ပေမဲ့ရေသွေးကတော့မကောင်းဘူးလို့ကျပ်တုံကုန်သည်တွေကဆိုပါတယ်။ကျပ်တို့မျိုးကျူကုတ်ကတော့တရုတ်ဘက်ကနေအဝင်ရှိနေတဲ့လက်ရှိမှာအမြင့်ဈေးနဲ့ဈေးငြိမ်နေပါတယ်။ပြည်တွင်းဝယ်ယူမှုကတော့တွက်နေတယ်လို့သိရပါတယ်။ရန်ကုန်ပြည်တော်ဈေးကွက်မှာကျပ်တို့မျိုးအောင်ပန်းကတပိတ်သားကို9100ကျပ်ကနေ6300ကျပ်ပေါက်ဈေးရှိပြီးတပိတ်သားကို400ကျပ်ဈေးမြင့်တက်လာပါတယ်။ကျပ်တို့မျိုးကျူကုတ်ကတော့တပိတ်သားကို3850ကျပ်ကနေ3900ကျပ်ပေါက်ဈေးရှိနေပါတယ
်။ဈေးကွက်ထဲကိုစားအသစ်တွေဝင်ရောက်နေတာကြောင့်ဈေးတွေဇက်တိုက်ကျစေနေပါတယ်။အယောင်းဝယ်ကတော့ငါးတိုင်တွေကအဝယ်များလာကြောင့်တွက်နေတယ်လို့သိရပါတယ်။ပြည်ခဲ့တဲ့နှစ်တွင်ရာသီဥတုကြောင့်စားအထွက်နှုန်းလျော့နေခဲ့ပြီးဈေးတွေမြင့်တက်လာခဲ့ပေမဲ့ယခုနှစ်ကတော့ပုံမှန်ပြန်လည်ပတ်နေပြီဖြစ်လို့စားဈေးနှုန်းကဆက်ပြီးကျဆင်းနိုင်အောင်မယ်လို့စားထုတ်လုပ်သူတွေကဆိုပါတယ်။မော်လမြိုင်ဈေးကွက်မှာစားကြက်တစ်ပိတ်သားကို188ကျပ်ကနေ185ကျပ်ပေါက်ဈေးရှိနေပြီးတစ်ပိတ်သားကို25ကျပ်ဈေးကျဆင်းသွားပါတယ်။အခုပြောပြသွားတဲ့ကောက်ပဲတည်တဲ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ကဥရုယာတီဆိုင်ရာသိပ္ပံပညာရှင်တူရဲ့အဆိုအရ2022ခုနှစ်ထက်စာရင်ဒီနှစ်ထဲမှာအပူချိန်ပိုမြင့်တက်လာမယ်လို့ခန့်မှန်းထားပါတယ်ဒီချိန်ထဲမှာပဲဇန်နဝါရီလအတွင်းဥရောပတိုက်ထက်ကနှင်းချောစီးစခန်းတွေမှာနှင်းတုတွေကင်းမဲ့နေချိန်မှာတော့အမေရိကန်နိုင်ငံကကယ်လီဖိုးနီးယားပြည်နယ်မှာနှင်းတွေဒုနယ်တွေကျဆင်းခဲ့ပါတယ်ဒီလိုပုံမှန်မဟုတ်တဲ့ရာသီဥတုဖျောက်ပြန်မှုတွေကြောင့်ပျက်စီးဆုံးရှုံးမှုတွေတစ်နှစ်တည်းတစ်နှစ်ပိုများလာပြီးသဘာဝဘေးအန္တရာယ်ကြုံရမဲ့သူတွေလည်းပိုများလာနိုင်ပါတယ်ရာသီဥတုနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ
်2022ခုနှစ်ဟာတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ပူလာတဲ့6နှစ်မြောက်အပူဆုံးနှစ်တစ်ခုဖြစ်တယ်လို့အမေရိကန်သမုဒ္ဒရာနယ်လေထုဆိုင်ရာဌာနNOAA ကပြောပါတယ်ဒါရောင်2022ခုနှစ်အတွင်း Pacific သမုဒ္ဒရာထဲမှာလာနီညာအေအေလိုင်းကြီးဖြတ်သွားတဲ့အတွက်ကမ္ဘာသမအပူချိန်အနေငယ်လျော့သွားခဲ့တာပါ El Niño လို့ခေါ်တဲ့ Pacific သမုဒ္ဒရာထဲကအပူလိုင်းကတော့ဒီဇင်ဘာလထဲမှာပေါ်လာတတ်ပါတယ် NASA အကသာလေလာရေးဌာနညွှန်ကြားရေးမှူး Gavin Smith ကအခုလိုသုံးသပ်ပြပါတယ်
If we get the beginnings of an El Niño
2023နှစ်ကုန်မှာ El Niño အပူလိုင်းတွေစတင်ပေါ်ပေါက်လာမယ်ဆိုရင်တော့လာမယ့်နှစ်2024ခုနှစ်မှာအတော့ကိုပူပြင်းတဲ့စံချိန်တင်နှစ်တစ်နှစ်ဖြစ်လာမယ်သဘောဖြစ်ပါတယ်။ဒါပေမဲ့လည်းစောင့်ကြည့်ရအောင်ပါပါ။နှစ်စဉ်နှစ်တိုင်းကျွန်တော်ကြိုတင်ခံမှန်းချက်တွေကမှန်လေးရှိပါတယ်။ဒါကြောင့်မနစ်ကထက်ဆိုင်ရင်2023ကပူပြီးပူနွေးလိမ့်မယ်ဆိုတာသိကြပါတယ်။
ပရိုတိန်မောလီဝတ္တပညာရှင်တွေကလည်း2023ခုနှစ်မှာတက်လာမယ့်အပူချိန်ဟာ1850နဲ့1900ပြည့်လုံနှစ်တွေကအပူချိန်နဲ့တိတိယမ 3.8 ဒီဂရီကနေတိတိယမ 3.2 ဒီဂရီကြားရှိလိမ့်မယ်လို့ထင်ပါတယ
်။ So we're warming at about 0.2 degrees
Celsius. ဆယ်စုနှစ်တစ်ခုတိုင်းတက်လာတဲ့အပူချိန် 3.2 ဒီဂရီထက်နည်းနည်းပိုပါရယ်။နောက်ပြီးအဲ့ဒီထဲမှာ El Niño နဲ့ La Niña အပူလိုင်း A လိုင်းတွေရဲ့တက်ရောက်မှုက4ပုံ3ပုံလောက်ရှိပါရယ်။ဒါကြောင့် La Niña ရဲ့တက်ရောက်မှုကိုဖယ်လိုက်ရင်3ပုံ3ပုံလောက်ကိုပဲတချက်ကြည့်ရပါလိမ့်မယ်ဒီနှစ်မှာလာနီညာအေးလိုင်းကြီးတိုက်သွားတာတော့2016ခုနှစ်တုန်းကအယ်နီညိုအပူလိုင်းကြီးဖြတ်သွားတဲ့နှစ်တုန်းကလောက်အပူချိန်ရှိနေပါသေးတယ
်2023ခုနှစ်ကတည်းကမနစ်2022မှာအပူချိန်တိုးလာတဲ့ဆိုပေမဲ့2015ခုနှစ်နောက်ပိုင်းရှင်းနေတာကလာဟာကမ္ဘာသဝန်အပူဆုံးနှစ်တွေဖြစ်တယ်ဆိုတာပိုးပြီးတော့သတိပြုရမယ့်ကိစ္စဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်19ရာစုပြည့်လွန်နှစ်တွေကတည်းက2022ခုနှစ်မှာတက်လာတဲ့အပူချိန်ကတိတရမတ်ဒီဂရီရှိနေပါတယ်စမစ်ရဲ့လုပ်ငန်းတာဝန်တွေကတော့နိုင်ငံတကာကဥတုရာသီဆိုင်ရာအပူချိန်ကိုစောင့်ကြည့်လေ့လာပြီးတော့နှစ်စဉ်စီရင်ပြုစုရတာပ
ါနိုင်ငံပေါင်းစုံကရာသီဥတုအပူချိန်ပင်လယ်ကူးသင်္ဘောကြီးတွေတွာလာမှုသမုဒ္ဒရာဆိုင်ရာစူးစမ်းလေ့လာနေတဲ့အားကိုလုပ်ငန်းအစီအစဉ်တွေကအချက်လက်တွေဆက်သဖြင့်ဒေတာအားလုံးကိုစုဆောင်းပါတယ်နေရာအပြောင်းလဲပစ္စည်းကိရိယာနဲ့လုပ်ပုံကံမှုပြောင်းတဲ့အခါတွေ့ရတဲ့ဥဒုရာသီနဲ့မဆိုင်တဲ့အချက်လက်တွေကိုပါဖယ်ထုတ်လိုက်ပါတယ်။အရိကရလာတဲ့အချက်လက်အားလုံးပေါ်အခြေခံပြီးခန့်မှန်းတွက်ချက်တာဖြစ်ပါတယ်။အရိလိုလုပ်ကြိုင်တဲ့အခါ19ရာစုနှောင်းပိုင်းကမှတ်တမ်းတွေပါရလာတာဖြစ်ပါတယ်
။ကဘာတဝံဥဒုရာသီဘေးဒဏ်ကြီးတွေကြုံရတဲ့အချိန်တွေနဲ့အဲ့ဒီဒေတာအချက်လက်တွေတိုက်ရိုက်ဆက်နွှဲနေတာကိုလည်းတွေ့ရပါတယ်။လာနီညာအေးလိုင်းကြီးပေါ်လာတာကလည်း3နှစ်ဆက်တိုက်ရှိပါပြီ။
လာနီညာအေးလိုင်းကြောင့်ကမ္ဘာအပူချိန်က 3.36 ဒီဂရီလောက်ကျသွားခဲ့တဲ့2022ခုနှစ်ဟာအေးလိုင်းဖြတ်သွားခဲ့တဲ့နှစ်တွေထဲမှာတော့စံချိန်တင်အပူဆုံးနေဖြစ်တယ်လို့လည်း Smith ကပြောပါတယ
် We're talking mainly about the global mean but nobody lives in the global mean you know so
ဥရောပတိုက်ကအပူလိုင်းရဲ့သုံးမိကြီးတွေဗြိတိန်နိုင်ငံရဲ့အပူဆုံးနှစ်ပါကစ္စတန်ကရေဘေးနဲ့ပစိဘိတ်အနောက်မြောက်ပိုင်းကအပူလိုင်းတွေစသဖြင့်ဒီဖြစ်ပျက်အားလုံးကဒေသနာရအပူချိန်နဲ့ဆက်ဆက်နေပါတယ
်အပူချိန်တိုးလာနေတာတွေအချိန်မြင့်လာမဲ့လက္ခဏာတွေတွေ့နေရတယ်ဆိုပေမဲ့လည်းရထားတဲ့ data အချက်အလက်တွေကတိတ်ပြီးတော့ခိုင်မာမှုမရှိဘူးလို့လည်း Smith ကပြောပါတယ်ဒါပေမဲ့လည်းပိုးပြီးတော့ပူနွေးလာမယ်ဆိုတာကတော့တိတ်ကိုခိုင်မာတယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုမှာလည်းဥတုရသည်ဖောက်ပြန်မှုအကျိုးဆက်ကြောင့်နှစ်စဉ်ဆုံးရှုံးမှုတန်ဖိုးကပိုးပြီးတော့ကြီးမားလာတာပါစက်ပြိုးရေးလုပ်ငန်း၊ကဘာလက်ခီးသွွားလုပ်ငန်း၊ရေပေးဝယ်ရေးလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေမှာဆိုရင်လည်းရည်ကြီးရေးရှာမှုကြောင့်ဒေါ်လာဘီလျံနဲ့ချီဆုံးရှုံးနေရတာကိုတွေ့မြင်နေရပြီးဒီကိစ္စကိုပိုးပြီးတော့ကောင်းမွန်စွာစီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းထောက်ပြကြပါတယ်။2022ခုနှစ်ထဲမှာဥတုရသည်ဖောက်ပြန်မှုကြောင့်ဆိုးဝါးပြင်းထန်လာတဲ့တဘာဝဘေးဒဏ်ပေါင်း18ကြိမ်အထိကျုံ့ခဲ့ရတာမှာအပြည့်အစည်တန်ဖိုးကဒေါ်လာ165ဘီလျံထက်မနည်းရှိခဲ့တယ်လို့ပြည်ထောင်စုအစိုးရဥတုရသည်ပညာရှင်တယောက်ကပြောပါတယ်။ဥတုရသည်ပြောင်းလဲဖောက်ပြန်မှုကြောင့်ဆုံးရှုံးနှံ့နာမှုတွေက2016ခုနှစ်နောက်ပိုင်းဆက်သက်ခုန်သက်သွားပါတယ်။ NOA အုပ်ချုပ်ရေးမှူးဒေါက်တာ Rick Spaniard ကအခုလိုခန့်မှန်းပါတယ်
။ We can see how drought is tens of billions of dollars of damage across many different industries.
ဥတုရသည်ပြောင်းလဲဖောက်ပြန်နေတဲ့အတွက်ဒါကိုရင်ဆိုင်ဖို့ကျွန်တော်တို့အားလုံးအစဉ်အသင့်ပြင်ထားရမှာပါ။ဒီနေ့တခြားပိုပြီးဆိုးရွားပြင်းထန်တဲ့တဘာဝဘေးတွေကြားရောက်လာမယ်လို့ခန့်မှန်းရပါတယ်။ဒီလိုတဘာဝဘေးအန္တရာယ်တွေကနေလူအသက်တွေလူမှုဘဝတွေနဲ့အသက်ရှင်သန်ရပ်တည်ရေးကိုပါအကာအကွယ်ပေးဖို့ပိုပြီးလိုအပ်လာတာကိုလည်းတွေ့မြင်နေရပါပြီ
။2022ခုနှစ်အတွင်းအမေရိကန်မှာထူးပြီးတော့အပူချိန်မြင့်တက်ခဲ့တာမဟုတ်ပေမဲ့လည်းအမေရိကန်သမိုင်းမှာတော့18နှစ်မြောက်အပူဆုံးနှစ်တစ်ခုဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ကမ္ဘာပူနွေးမှုနဲ့ဥတုရာသီဖောက်ပြန်မှုကြောင့်ပိုမိုဆိုးဝါးပြင်းထန်တဲ့တဘာဝဘေးဒဏ်တွေပေါပေါက်လာနေတာကြောင့်လဲဆုံရှုံနှံ့နာမှုတွေဒီထက်ပိုများလာမယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းထားပါတယ်။ Smith မတိုင်ခင်အဂတလေးလာရေးဌာနညွှန်ကြားရေးမှူးဟောင်းဖြစ်တဲ့ဥတုရာသီဆိုင်ရာသိပ္ပံပညာရှင် James Hansen ကကမ္ဘာအပူချိန်တိုးလာမယ်လို့1988ခုနှစ်တုန်းကလွှတ်တော်မှာထွက်ဆိုခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကတော့1988ခုနှစ်ဟာစံချိန်တင်အပူဆုံးနှစ်ဖြစ်ခဲ့ပေမဲ့လက်ရှိကာလမှာတော့1988ခုနှစ်ဟာအပူဆုံးလို့ဆိုရမယ်စံချိန်တင်နှစ်တွေထဲကနံပါတ်28ခုမြောက်မှာရှိနေတာဖြစ်ပါတယ်ကျမနန်းလာဝ
ါဒါကတော့နန်းလောင်တင်ဆက်တဲ့ဥရူရာသီနဲ့အနာကကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ် FIO ရဲ့တင်းကွန်နေနဲ့မနက်ဘက်တန်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါအခုတော့သတင်းအချင်းချုပ်တွေကိုဒေါက်ကင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားတွေဟာစနေနေ့မနက်ပိုင်းကဒွန်းစင်ဒေတာကကွန်စတန်နက်ကန်မြို့မှာရှိတဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခတ်ပြီးတော့မီဇိုင်းဒုံးကျည်တွေနဲ့တိုက်ခတ်ခဲ့တဲ့အတွက်ရုရှားရဲ့ဒီအားပြင်းလက်နက်တွေကိုတုံ့ပြန်နှံ့အောင်တာဝဲပစ်မီဇိုင်းဒုံးကျည်တွေလိုအပ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကစနေနေ့မှာပြောပါတယ်ဒီတိုက်ခတ်မှုကနေ3ဦးသေဆုံးရတယ်လို့4ဦးဒဏ်ရာရပြီးလူနေတိုက်ခန်းတွဲ4ခုဟိုတယ်တစ်ခုပျက်စီးခဲ့ရပါတယ်ရုရှားရဲ့ကျူးကျော်မှုကိုခန့်ရတဲ့ယူကရိန်းကိုတာဝဲပစ်မီဇိုင်းဒုံးတွေနဲ့စစ်သုံးယင်တွေတက်ဆင်ပေးဖို့အတွက်ယူကရိန်းတာဝန်ရှိသူတွေနဲ့အနောက်တိုင်းမဟာမိတ်နိုင်ငံတွေအမြန်ဆုံးအဖြေထွက်အောင်ဆွေးနွေးခဲ့ကြတယ်လို့ယူကရိန်းသမ္မတရဲ့အကြံပေးအရာရှိကစနေနေ့မှာပြောကြားလိုက်ပါတယ်ဆွီဒင်နိုင်ငံစတော့ခ်ဟောမှာပြီးခဲ့တဲ့သတင်းပတ်တဲ့လက်ရဆွမ်းရောက်နိုင်ငံရေးပါတီတစ်ခုကကိုရမ်ချန်းစာကိုမိရှုခဲ့တာနဲ့ပတ်သက်ပြီးတော့ဆန္ဒပြမှုတွေကျုံနေရတာကြောင့်တူရကီနိုင်ငံရောက်ဆွီဒင်နိုင်ငံသားတွေနဲ့လူစုလူဝေးနဲ့ဆန္ဒပြပွဲတွေကိုမတော်ကြဘူးဆွီဒင်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာသတိပေးလိုက်ပါတယ်တူရကီမြို့တော်အန်ကာရာဆွီဒင်တိုင်းဝန်ပြင်ပမှာရောအစ္စတန်ဘူကဆွီဒင်ကောင်စစ်ဝန်ရုံးရှိမှာပါလာမယ့်ရက်ပိုင်းတွင်ဆန္ဒပြမှုဆက်ဖြစ်နိုင်တာကြောင့်သတိထားကြဖို့သတိပေးတာဖြစ်ပါတယ် February 1ရက်ဗုဒ္ဓဖူးနေ့မှာကြာရောက်မယ်မြန်မာနိုင်ငံကစစ်တပ်အာဏာသိမ်းတဲ့နှစ်နှစ်ပြည့်တဲ့နှွေဦးဒေါ်လာရဲ့နှစ်နှစ်ပြည့်ကာလကိုရည်စူးပြီးတော့အမေရိကန်နဲ့ကနေဒါရောက်မြန်မာတွေဟာမျိုးကြီးတချို့မှာစနေနေ့ကစူဝေးဆန္ဒပြကြပါတယ်။အမေရိကန်နိုင်ငံနယူးယောက်အပြင်ကနေဒါနိုင်ငံဗန်ကူးဗာမြို့ကဂျက်ဘိုးရင်မြန်မာလဲကနေဒါရောက်မြန်မာတွေစူဝေးပြီးတော့ဆန္ဒပြကြတာဖြစ်ပါတယ
်။တရင်ချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့မနေ့ဖက်အတန်းလွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတက်မှာအစီအစဉ်ထုတ်လုပ်ရင်းမှုအဖြစ်နဲ့ကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘဲအတိုင်ရတို့ဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်လေးလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။မြန်မာပြည်သူပြည်သားအလုံးလည်းဘေးပရာဝေးကွာကြပါစေ။ VOA ကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.